Welcome to the Voice of America in Burmese.
Mingla nya ni chem mingla nya cha ma to da shin mya shin American pi rong su myo ro Washington DC ga ni VOA Myanmar Wine season ye 2016 khu ne February 14 ye tanin ngwe ne nya phe 9 ya ni 10 night thi season rue sat tin thau lwin pe ni ba bi line to meter 24 25 30 ne 51 do ga ni tat yai phan yu na sin nai ma re shin ကျမနင်္ဂလာပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်တော့အောင်မဒီညဘက်သတင်းတွေကိုမမိုးပြင်းနဲ့တူချင်ညာပြသမှာပါ။ American Tamar Break Obama နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ခေါင်းဆောင်တွေမနက်ဖြန်ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံမှုရှိနေတာ။နောက်မက္ကဆီကိုနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ပိုဟမ်မင်းကြီး Francis ဒီကနေ့ဒီမက္ကဆီကိုနိုင်ငံသားတွေနဲ့တွေ့ဆုံမှုရှိနေတာ။ဒီလိုထိုင်နေအောင်သတင်းတွေကိုတင်ပြပေးတော့ရှိပါရငန်းလောင်ရေ
။ကောင်းပါပြီရှင်။အစိုးရတဲ့အလွဲအပြောင်းမှာအခြေခံဥပဒေပြင်ဆင်ရေးတိုင်းရင်းသားအရေးတို့နဲ့ပတ်သက်ပြီးတော့အခက်အခဲအဟန့်အတားရှိနေဥမှဖြစ်တဲ့ဆိုတဲ့သတင်းမှာတော့
အဓိကကတော့တိုက်ပြီးကြောင်းနေတဲ့ပုံတောက်ရှိပစီပုံဒီမှာဖြစ်ဒီတော့အတွက်ကျွတ်တော်ကကျွတ်ပါရ
မယ်အမျိုးသားလွတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးဝေးတောင်းပါရှင်အဖြစ်ဆုံးကတော့နောက်ပိုင်းမှာကြားရမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပေးစာများထူးခြားဆန်းများသတင်းများစီစဉ်ကိုနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နိုင်ငံတော်တရားရုံးချုပ်ကတရားသူကြီးအန်တိုနီယန်စကယ်လီယာမနေ့ကကွယ်လွန်သွားပါတယ်တရားသူကြီးစကယ်လီယာဟာတက်ဆက်ပြည်နယ်အတွင်းကအပန်းဖြေမြို့တစ်ခုဖြစ်တဲ့ Cibolo Creek Ranch မှာလူကြီးရောဂါနဲ့အိတ်နေရင်းကွယ်လွန်သွားတာပါအသက်89နှစ်ရှိပြီဖြစ်တဲ့ရှေးရိုးဆွဲဝါရီစကယ်လီယာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်းရော်နယ်ရေဂန်က1986ခုနှစ်မှာခန့်အပ်တောင်းအောင်ပေးခဲ့တာကြောင့်သူဟာသက်တမ်းအကြဆုံးတရားသူကြီးတစ်ဦးလည်းဖြစ်ပါတယ်အီတလီနယ်ဘွားအမေရိကန်နိုင်ငံသားတဦးအနေနဲ့ပထမဆုံးနိုင်ငံတော်တရားသူကြီးအဖြစ်ခန့်အပ်တောင်းပန်ခံရသူလည်းဖြစ်ပါတယ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်ကစကယ်လီယာကွယ်လွန်ကြောင်းအတည်ပြုပြောကြားရင်းသူဟာအင်မတန်ထူးခြားတဲ့လူပုဂ္ဂိုလ်တဦးဖြစ်တယ်လို့ဥပဒေပညာရှင်တဦးလည်းဖြစ်ကြောင်းနဲ့သူ့ကိုလုပ်ဖို့ကင်ဘက်တရီကလေးစားတံပိုးထားကြကြောင်းပြောကြားပါတယ်အမေရိကန်သမ္မတအင်ပီရိုကလည်းစကယ်လီယာကွယ်လွန်မှုအတွက်ဝန်ထမ်းကြောင်းမိသားစုထံသမ္မတဘရက်ဥပမာကသတင်းစကားပေးပို့ခဲ့ပါတယ်ခင်ဗျာ
American သမ္မတ Barack Obama နေနဲ့ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Anthony Scalia ရဲ့နေရာအတွက်အစားထိုးခန့်အပ်ဖို့အဆိုပြုရမယ့်တာဝန်ကိုနောက်တက်လာမယ့်သမ္မတအတွက်ခြံထားပေးတင်တယ်လို့ Republican Party ဘက်ကသမ္မတအလောင်းဖြစ်လာဖို့မျှော်လင့်ချက်ရှိတဲ့စီးပွားရေးသမား Donald Trump ကပြောလိုက်ပါတယ်သူက American နိုင်ငံအရှေ့တောင်ပိုင်းကတောင်ကယ်ရိုင်းနားပြည်နယ်မှာကျင်းပတဲ့စကားစစ်ထိုးပွဲမှာအခုလိုပြောဆိုသွားတာပါလက်ရှိတနိုင်ငံလုံးလူထုစစ်တမ်းနေမှာ Republican ဘက်ကထိဆုံးကပြေးနေတဲ့ Trump ကသူရဲ့စကားစစ်ထိုးပွဲမစခင်နိုင်ပိုင်းအလို့မှာကွယ်လွန်ခဲ့တဲ့တရားသူကြီးစကာလီယာကိုဆုံးရှုံးမှုဟာအမေရိကန်နိုင်ငံရဲ့ရှေးဥဆွေဝါဒီတွေအတွက်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။နောက်နေ့ဇန်နဝါရီလမှာတက်တန်းကုန်မဲ့သမ္မတအိုဘားမားကစကာလီယာရဲ့နေရာကိုအစားထိုးခန့်အပ်မဲ့သူကိုအတီးပြုတ်စရာမလိုအောင်အချိန်ဆွဲထားနိုင်ဖို့အတွက်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ပေါ်မှာမူတည်တယ်လို့သူကပြောဆိုခဲ့ပါတယ်။Florida ပြည်နယ်နဲ့ Texas ပြည်နယ်အထက်လွှတ်တော်မှတ်တွေဖြစ်တဲ့ Marco Rubio, Ted Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Casey နဲ့ခွဲစိတ်ဆရာဝန်ကြီး Ben Carson တို့ကလည်းတရားသူကြီး Scalia ရဲ့နေရာအတွက်နာမည်ရှိအဆိုပြုတဲ့ကိစ္စကိုသမ္မတ Obama မလုပ်သင့်ဘူးလို့ဝေဖန်ပြောဆိုပါတယ်။အရင် Florida ပြည်နယ်အုပ်ချုပ်ရေးမှူး Jeb Bush ကတော့သူ့ပြိုင်ဘက်တွေနဲ့မတူဘဲဒီအဆိုပြုချက်ကိုသမ္မတအနေနဲ့လုပ်ပိုင်ခွင့်ရှိပေမဲ့သမ္မတ Obama ကအများသဘောလိုရွေးချယ်မှုမျိုးလုပ်မယ်လို့သူမမျှော်လင့်တဲ့အကြောင်းမှတ်ချက်ပေးပြောဆိုပါတယ်။
အမေရိကန်နိုင်ငံဂျာယေဝန်ကြီးဂျွန်ကယ်ရီယာအယ်လ်ဘေးနီးယားနိုင်ငံကိုရောက်ရှိနေပြီးနိုင်ငံခေါင်းဆောင်တွေကိုဥပဒေစိုးမိုးရေးဆက်အကောင့်တွေဖော်ဖို့အပါအဝင်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့အစရာတွေကိုဆွေးနွေးသွားပါတယ်။လေးနိုင်ကြာဒီကနေ့ခီးစဉ်အတွင်းထာရနာမာဝန်ကြီးကယ်ရီယာဝန်ကြီးချုပ်အက်ဒီရာမာအပြင်နိုင်ငံဂျာယေဝန်ကြီးနောက်အတိုက်ခံခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြံဉာဏ်ထောက်ခံပံ့ပိုးမှုမရှိဘဲနဲ့အယ်လ်ဘေးနီးယားနိုင်ငံပြန်လည်တည်ထောင်ရေးလုပ်ငန်းစဉ်တွေဒီလောက်ထိအောင်မြင်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ရာမာကလည်းပြောပါတယ်။IS တွေကိုတိုက်ခိုက်နေတဲ့ American ဦးဆောင်တဲ့ညွန်မောင်းအဖွဲ့မှာ Albania နိုင်ငံလည်းပါဝင်ပြီး Iran နိုင်ငံက Peshmerga နဲ့တခြားလုံခြုံရေးတပ်ဖွဲ့တွေကိုလက်နက်ငယ်နဲ့လက်နက်ခဲယမ်းတွေထောက်ပံ့နေတဲ့ Balkan နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်။ဒါ့အပြင် Albania ဟာ NATO မြောက် Atlantic ဆက်ဆံချုပ်အဖွဲ့ဝင်နိုင်ငံဖြစ်တယ်လို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ရေးရာသတ်မှတ်ခံထားတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ
။ Afghanistan နိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့် 2015 ခုနှစ်အတွင်းရက်သား 3,500 လောက်သေဆုံးပြီး 9,500 လောက်ဒဏ်ရာရခဲ့ကြရပြီးတော့ရက်သားတွေရဲ့ထိခိုက်သေဆုံးမှုနှုန်း အရင်နှစ်ထက်400ခန့်နှုန်းတက်လာတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။2009ခုနှစ်ကုလသမဂ္ဂအဖွဲ့ရဲ့ရသထိခိုက်သေးဆုံးမှုမှတ်တမ်းစနစ်စတဲ့အချိန်ကလေးကဆိုရင်2015ခုနှစ်အတွင်းအာဖဂန်နစ္စတန်ရသတွေသေဆုံးတဲ့အရေးအတွက်ဟာအမြင့်ဆုံးဖြစ်တယ်လို့အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီထောက်ပံ့ရေးအဖွဲ့ UNAMA ကပြောဆိုပါတယ်။လူဦးရေထွက်တဲ့နေရာတွေမှာမြေပြင်တိုက်ခိုက်မှုတွေပိုများလာပြီးမြို့ကြီးတွေမှာကိုယ့်ကိုယ်ကိုဆုံးရှုံးမှုအပါအဝင်တခြားတိုက်ခိုက်မှုတွေဟာ2015ခုနှစ်မှာဖြစ်ခဲ့တဲ့ပြိပက္ခနဲ့ဆိုင်တဲ့အရသာထိခိုက်သေဆုံးမှုတွေရဲ့အဓိကအကြောင်းတွေဖြစ်တယ်လို့လည်းဒီဖွဲ့ကအစီရင်ခံပါတယ်။ဒါပေမဲ့လည်းဒီအစီရင်ခံစာကတာလီဘန်ကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးတဲ့အရသာတွေရဲ့ဆရာခိုင်နှုံးလောက်ယော့ပြီးမှတ်တမ်းတင်နိုင်တာလည်းဖြစ်ပါတယ
်။ View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ငွေရင်းညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ American Thamara Break Obama နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေ California ပြည်နယ် Sunny Land မှာမနေ့ပံ February 15ရက်နေ့16ရက်နေ့တွေမှာနှစ်ရက်ကြာထိပ်သီးအစည်းအဝေးပွဲကျင်းပမှာပါ။ဒီအစည်းအဝေးပွဲကိုမြန်မာသမ္မတဦးသိန်းစိန်ကိုစားဒုတိယသမ္မတဦးညံထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာအစည်းအဝေးတက်ရောက်ဖို့အတွက်မြန်မာနိုင်ငံကနေထွက်ခွာသွားပြီဖြစ်ပါတယ်။ဒုသမ္မတဦးညံထွန်းနဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးဝနမောင်လွင်ဦးရထွတ်ဒေါက်တာကန်စော်နဲ့ဒေါက်တာထွန်းရှင်တို့လိုက်ပါသွားကြပါတယ်။ဒီထိပ်သီးညီလာခံအတွင်းစီးပွားရေးလုပ်ငန်းသစ်များစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမှောက်ကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တယ်လို့သမ္မတအင်ဂျီရောအရာရှိတွေကပြောကြားခဲ့ပါတယ်အမေရိကန်သမ္မတဥပမအစိုးရအဖွဲ့ကအာဆီယံကိုအာရှနဲ့ပစိဖိတ်ဒေသအတွင်းအမေရိကန်ရဲ့အင်အားချိန်ခွင်ရှာညှိထားနိုင်ဖို့ပထဝီနိုင်ငံရေးအရာအဓိကတောက်တိုင်အဖြစ်ရှုမြင်ထားသလိုဖွံ့ဖြိုးဆဲဒေသတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့တိုးမြင့်လှုံ့ဆော်လာတာလည်းဖြစ်ပါရခင်ဗျာ
ထိုင်ဝမ်ကျွန်းမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းအင်အားပြင်းလင်းလှုပ်ခတ်ခဲ့တဲ့အတွက်သေဆုံးသူတွေရဲ့အလောင်းတွေကိုကင်ဆယ်ရေးအဖွဲ့ကရှာဖွေပြီးစီးသွားပြီဖြစ်ပါတယ်လူနှစ်တန်းလောက်နေတဲ့တိုင်နံမြို့မှာပြပြဝတ်ပြိုချသွားတဲ့18ထပ်တိုက်ဆောင်းကနေစနေနေ့ကနောက်ဆုံးကြံတဲ့ရုပ်အလောင်းတွေကိုတူဖော်ဆွဲထုတ်နိုင်ခဲ့ပါတယ်။ပြင်းအား 6.4 magnitude ရှိတဲ့ငရင်ကြောင့်လူ116ယောက်လောက်သက်ဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ငရင်နံခံခဲ့ရတဲ့လူအများစုကဝေကွန်ဒေသမှာရှိတဲ့တိုက်ပြိုပြစ်တီချားမှာသေဆုံးခဲ့ကြတာဖြစ်ပါတယ်။အဲဒီဆောင်းဆောက်လုပ်သူတွေနဲ့တခြားသက်ဆိုင်သူ2ယောက်ကိုပါလူသေဆုံးမှုဆိုင်ရာပေါ်ဆမှုအတွက်တန်တရာရှိတဲ့ဆွဲခြင်းနဲ့ဖမ်းဆီးထားပါတယ်။
မက္ကဆီကိုနိုင်ငံကိုအလေပတ်ရောက်ရှိနေတဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ကနိုင်ငံတွင်းစစ်မှန်တဲ့တရားမျှတမှုရှိရေးမွေးရဆေးရောင်းဝယ်ဖောက်ကားမှုကြောင့်အကြမ်းဖက်မှုနဲ့လုံခြုံမှုမရှိတဲ့အခြေအနေအာဏာပိုင်တွေရဲ့လက်ဆားမှုလူမှုတွေဆင်းရဲမွဲတေမှုစတဲ့ကိစ္စရပ်တွေကိုမက္ကဆီကိုအာဏာပိုင်တွေအနေနဲ့ဖြေရှင်းပေးဖို့မနေ့ကတောင်းဆိုလိုက်ပါတယ်နိုင်ငံသားတွေအတွက်အင်အားအလုတ်ကိုင်းတဲ့လုံခြုံဘေးကင်းတဲ့နေရာမျိုးအပါအဝင်တခြားစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလိုအပ်မှုတွေဖြည့်ဆည်းပေးဖို့ဟာအာဏာပိုင်တွေရဲ့တာဝန်ဖြစ်တယ်လို့မက္ကဆီကိုမြို့မှာသမရာအီရီကက်ပညာညတ်တို့နဲ့လွှတ်တော်အမတ်တွေကိုပုပ်ဖရန်စစ်ကပြောခဲ့ပါတယ်မွေးအစေးရောင်းဝယ်ဖောက်ကားမှုကြောင့်ရဲဌာနတစ်ခုလုံးအနေနဲ့အကျင့်ပြတ်ချစားမှုတွေရှိနေပြီးမွေးအစေးနဲ့ပတ်သက်တဲ့အကြမ်းဖက်မှုတွေကြောင့်အခုနှစ်ပိုင်းတွေအတွင်းလူသသိန်းလောက်အသက်ဆုံးရှုံးခဲ့ရတဲ့မက္ကဆီကိုမှာနိုင်ငံသားတွေရဲ့အသက်သွေးတွေနဲ့လမ်းခင်းပြီးတော့ရေပေါ်စီးလူရန်စားတရက်သာအခွင့်ထူးကန်ဖြစ်နေတာကိုလည်းပိုယဟမင်းကသတိပေးပြောသွားပါတယ်ဒီကနေ့မှာတော့ရာဇဝတ်မှုတွေတိုးမြင့်လာနေပြီးလူကုန်ကူးမှုပြန်ပေးဆွဲမှုလူသတ်မှုတွေဖြစ်ပွားနေတဲ့မက္ကဆီကိုမြို့အစင်ကြီးဘုံကအီကာတပက်မြို့မှာပုပ်ဖရန်စစ်စကားပြောဖို့ရှိနေပါတယ်ခင်ဗျာ
ဒီကနေ့ February 14ရက်နေ့မှာ Valentine Day ဆိုတဲ့ချစ်သူများနေ့ကိုကျင်းပခြင်းမဟုတ်ဖို့အတွက်ပါကစ္စတန်နိုင်ငံမှာသမ္မတမမွန်ဟာဆင်ကတိုက်တွန်းလိုက်ပါတယ်ချစ်သူများနေကိုသဘောထားတင်ပါတယ်မွတ်စလင်ဘာသာရေးခေါင်းဆောင်တွေကတားမြစ်ခဲ့ပေမဲ့အာဏာပိုင်တွေကတော့သူတို့အနေနဲ့တရားဝင်နှိမ်နင်းတာမျိုးလုပ်လို့မရဘူးလို့ပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့မှာကြောက်တဲ့ Valentine's Day ဟာပါကစ္စတန်နိုင်ငံအတွက်အစ္စလာမ်ရဲ့တန်ဖိုးကိုချိန်ချောက်တဲ့အနောက်နိုင်ငံတွေကပို့ကုန်ဖြစ်တယ်လို့သမ္မတကဝေဖန်ခဲ့ပါတယ်။ဒီပွဲတော်ဟာခရစ်ယာန်ဘာသာရေးကိုအခြေခံပေမဲ့ခုနှစ်ပိုင်းနေတဲ့ Valentine's နေ့မှာပန်းသည်တွေရောက်အားတက်တာနဲ့အတူပါကစ္စတန်လူမျိုးတွေကြားမှာလူသိများနေကြတာဖြစ်ပါတယ်။ Kaiber password တက္ကရာမျိုးတော့ password မှာတော့တောက်ကြနေကဒေသဆိုင်ရာအဖွဲ့ကြီးစုပြီး Valentine နေ့ကျင်းပတာကိုတားမြစ်တဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါလေ
။ Australia နိုင်ငံမှာနိုင်ငံရေးခလုံးခွေရရှိအောင်ကြိုးပမ်းနေတဲ့ကလေးငယ်ကိုထိန်းသိမ်းရေးစကန်စီပြန်လည်ပို့ဆောင်ဖို့ Australia ဆေးရုံနေုံကညှင်းဆန်လိုက်ပါတယ်။ကလေးငယ်အရှာနဲ့မိဘနှစ်ပါးနောက်ဒီဆေးရုံရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေက Brisbane ဆေးရုံအပြင်ဘက်မှာစုယုံနေကြပါတယ်။ Australia နိုင်ငံကိုရောက်ရှိပြီးနိုင်ငံရေးခလုံးခွေတောင်းခံထားသူ Nepal နိုင်ငံသားနှစ်ပါးကမွေးဖွားလာတဲ့တစ်နှစ်အရွယ်ကလေးငယ်ဟာ Pacific ကျွန်းနိုင်ငံဖြစ်တဲ့ Nauru ကထိန်းသိမ်းစကန်မှာရင်းနှီးပူလောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
တင်းငွေတွေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတဲ့ပုဂ္ဂိုလ်အစဆုံးတင်ဆက်ပါမယ်အစိုးရတဲ့အလွဲအပြောင်းမှာအခြေခံဥပဒေပြင်ဆင်ရေးတိုင်းရင်းသားအရေးတို့နဲ့ပတ်သက်ပြီးတော့အခက်အခဲအဟန့်တာပြဿနာတွေရှိနေအောင်မှာဖြစ်တယ်လို့အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌကပြောဆိုပါတယ်ဒါပေမဲ့အပြောင်းလဲအတွက်အရေးကြီးဆုံးဖြစ်တဲ့အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ဘက်ကအားစိုက်လှုပ်ဆောင်မယ်လို့လည်းပြောဆိုပါတယ်အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်လွတ်တော်နေရပောင်းပြည်တော်စုလွတ်တော်ရဲ့ဥပဒေချမ်းကော်မတီအကြီးအကဲဖြစ်လဲတာဝန်ယူထားသူဦးဝေတာအောင်ကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။လက်ရှိမြန်မာအစိုးရအဖွဲ့ကလာမယ့်မတ်လအကုန်ပိုင်းမှာတက်တန်းကုန်ဆုံးတော့မယ့်အချိန်2015ရွေးကောက်ပွဲမှာအများစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ဖွဲ့စည်းမယ့်အစိုးရသည့်တာဝန်လွှဲပြောင်းလက်ခံရယူရေးမှာအခြေခံဥပဒေပြင်ဆင်ရေးအပါအဝင်တချို့ကန္ဓာတွေမှာအခက်အခဲတချို့ရှိနေစေဖြစ်တယ်လို့အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးအေးတာအောင်ကပြောဆိုပါတယ်
။ကြောင်းတဲ့ကန္ဓာမှာတော့ဆက်ချမပေါ်ကျေလည်နေလို့ဖြစ်တယ်။ဒီလိုပြောတဲ့အခါကျဘာလို့ကောင်းပါသေး။ဘာလို့ကောင်းနေမယ်လို့ပြောနေတာလို့ဟုတ်ပါဘူး။ဒီသိချင်ရဖို့ဒီသိချင်ရရေးဖို့ပေါ်ဆောင်ဖို့တိုင်းရင်းသားရေးနဲ့ပတ်သက်လို့ဆက်ကြည့်တော်သူပထမဖို့နောက်ထပ်ဖြစ်ပေါ်စီလို့ဒီဘုတ်ခရှာဒီပါဆက်ကြည့်ရတဲ့နာရီဒါကတားရီဒါဆိုရှိမယ်ဆိုတာကျွန်တော်တို့ဟောပါပါ
နောက်လာကုန်ပိုင်းမှာအစိုးရဟောင်းက2008ခုနှစ်အခြေခံဥပဒေအရသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိအစိုးရအသစ်ကိုဥဆောင်ဖွဲ့စည်းရမယ် NLD ပါတီဘက်ကသမရအမည်စင်းတွေမတင်သွင်းနိုင်သေးသလိုလာမယ့်မတ်လတတိယဘက်မှာမှသမရရွေးချယ်ရေးလုပ်ငန်းစဉ်တွေကိုလွှတ်တော်ကစတင်နိုင်မယ်လို့လည်းပြည်ထောင်စုလွှတ်တော်ကဆုံးဖြတ်ထားပါတယ်တချိန်တည်းမှာပဲသမရဦးသိန်းစိန်ဟာလည်းအမေရိကန်ပြည်ထောင်စုမှာကျင်းပမယ်အာဆီယံအမေရိကန်ထိပ်သီးစည်းဝေးပွဲကိုမတက်ရောက်နိုင်ပဲသူ့ကိုယ်စားဒုတိယသမရဦးညံထွန်းကိုဆေးလွှတ်ထားပါတယ်။ဒီအခင်းချင်းတွေကြောင့်လည်းအစိုးရသည့်အလွှဲအပြောင်းအတွက်ပိုပြီးစိတ်ဝင်စားစရာဖြစ်စေခဲ့တာပါ။အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးအေးတောင်ကတော့အလွှဲအပြောင်းကိစ္စဂရုတစိုက်လှုပ်ဆောင်နေရတယ်လို့လည်းမှတ်ချက်ပေးပါတယ်
။ကျောင်းနေတဲ့ပတ်သက်လို့ကတော့ဒီလိုကိုယ်စီဒီကောက်ပဲအပြီးမှာကျေပေါ်ခဲ့တယ်ဟဲ့လားအနေထားလေးဘာမှသင်ကန်းစာယူပြီးတော့ဒီတစ်ခါကျောင်းလေးကတော့ကျွတ်ဆုံးပါလေကမှာဒီနေ့တော့ကျွတ်ဆုံးကျွတ်ဆုံးမှုတွေတော့ဒီနေ့ကတော့အရှင်းတင်ဖို့ပဲကျောင်းပေါ်ဆောင်ရဲ့နေတဲ့တန်ခါလေးကိုလည်းထည့်ရပါမယ်ဘာပါအဲ့ဒီကဆက်ဆက်သူတို့နဲ့ပြောတိုင်းညစီရုပ်ကြည့်ပေါ်ဆောင်သွားမယ်ဆိုတဲ့စကားကိုလည်းပြောပါတယ်အဲ့ဒါနဲ့သူကမနာဝင်ချင်းချင်းနဲ့တွေ့တယ်ဆွေးနွေးတယ်ဒါဝေးဦးချီရှုံးတွေ့တယ်ဆွေးနွေးတယ်ဒါတင်အင်းကြီးကကိုရှိုးကြီးတချို့တည်းဆွေးနွေးဆွေးနွေးတဲ့ရတာတွေကလည်းပေါ့ပါတယ်ဒါကြောင့်ကြောင်းနဲ့ဒါကမှတော့ကျော်ကျော်ကိုအရှင်းပြေလိုက်မယ်လို့ကျွန်တော်ပြောလိုက်ပါတယ
်လွတ်တော်ပိုင်းကလည်းအဓိကကြတဲ့2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုအာယုံဆိုင်လှုပ်ဆောင်သွားမှာဖြစ်တယ်လို့အမျိုးသားလွတ်တော်ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ
်အဓိကကတော့တိုက်ပြီးကြောင်းနဲ့တက်ဖို့2008ဖွဲ့စည်းဖို့ပြင်မှဖြစ်ပြင်ဖို့အတွက်လွတ်တော်ကကျူပါရမယ်။တိုက်ပြီးနာကပ်ပဲ။တိုက်ပြီးကြောင်းလေးပဲ။တောက်ချက်ပွဲစီတော့မတင်မဖြစ်ပြင်ဖို့ကအဓိကကျ။ဒီကနေ့ကျွတ်တော်မှာတောက်ချက်ပွဲစီတော့ကိုပြင်ဖို့ကျူပါနေတယ်။ကျူပါနေနေရာမှာရန်စုံကြီးမဟုတ်ဘူး။ဒါကလည်းတိုက်တာတစ်ခုတည်းပြင်ဖို့ကျူပါနေမဟုတ်ဘူး။အခုဒီကျွတ်တော်မှာတော့ဒါတောက်ချက်ပွဲစီတော့ကိုပြင်ဖို့အတွက်အောင်မြင်တိုင်ကလားဆိုတော့အခက်အခဲကြီးခဏကြာရားစွာရှိုံးတယ်
လွတ်တော်မတ်နေရအများစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကလွတ်တော်အကြီးအကဲနေရာတွေလိုအရေးပါတဲ့ယာရုတွေမှာတိုင်းရင်းသားတွေကိုထည့်သွင်းဖွဲ့စည်းတာဟာ အမျိုးသားယဉ်ကျေးစီရေးအတွက်ဆောင်ရွက်ချက်အဖြစ်ကြိုဆိုပြီးစစ်မှန်တဲ့အမျိုးသားယဉ်ကျေးစီရေးအတွက်တိုင်းရင်းသားတွေနဲ့တဟဆာတာဖြစ်ဖို့ပြည်ရင်းစစ်ကိုအမြန်ဆုံးရက်စဲနိုင်ဖို့တွေကိုပါလှုံ့ဆော်ရမယ်လို့လည်းအမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးအေးတအောင်ကတိုက်တွန်းပြောဆိုပါတယ်ရှင်
။မတင်ငေးထိုက်ပါရှင်။ခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါမြန်မာနိုင်ငံမှာပြုတ်လုံနေတဲ့လူအခွင့်အရေးနဲ့လူကုန်သိက္ခာခီးတွားရုပ်ရှင်ပွဲတော်ဟာမြန်မာနိုင်ငံတွင်လူအခွင့်အရေးယဉ်ကျေးမှုအားကောင်းလာအောင်ရည်ရွယ်လှုံ့ဆော်တာဖြစ်ပေမဲ့လို့ဒီအစီအစဉ်နှစ်စဉ်ကျင်းပသွားနိုင်ဖို့အခက်အခဲတွေ၊စိန်ခေါ်မှုတွေ၊ချိန်ချောက်ခံရမှုတွေရှိနေတယ်လို့ဒီပွဲတော်ကိုစီစဉ်သူရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကပြောပါရယ်။ဒီခီးတွားပွဲတော်ကနေတစဉ်မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေကိုမိမောင်းထိုးပြထားတဲ့မတ်တမ်းရုပ်ရှင်တွေကိုမြန်မာနိုင်ငံတွင်နာမကပြပမှာပါလှည့်လည်ပြသနေတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကအမေရိကန်ပြည်ထောင်စုကိုလည်းရောက်ရှိလာပြီးမြို့အသီးသီးမှာမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံခဲ့တာပါ။ဒါရိုက်တာမင်းထင်ကိုကိုကြီးကိုဝါရှင်တန် DC ရောက်ခိုင်းမှာကိုသားညုံက VOA Studio မှာတွေ့ဆုံမေးမြန်းချပါရယ်ရှင
်။မင်းထင်ကိုကိုကြီးအခုလိုဒီ VOA ကိုလာရောက်ပြီးတော့ဒီတွေ့ဆုံမေးမြန်းတာကိုဖြေကြားပြီးတော့ကျေးဇူးအများကြီးတင်ပါတယ်ရင်းဆုံးပြောချင်တာ။ကျွန်တော်ရင်းဆုံးမေးချင်တာကကိုမင်းထင်ကိုကိုကြီးတို့အခုလုပ်နေတဲ့ဒီလူခွင်ရင်းနဲ့လူကုံစိတ်ခါရွှေရှင်ပြပွဲပေါ့နော်ပြည်တွင်းမှာလည်းတော်တော်လေးကြေပြန်လုပ်ခဲ့တာကျွန်တော်တွေ့ရပါတယ်အခုပြည်ပတွေမှာဆက်လုပ်နေကြပြီပေါ့နော်လုပ်နေဆိုတော့ဒီရွှေရှင်ပြပွဲကိုလုပ်ခဲ့တဲ့စိတ်ကူးစိတ်တန်းလေးပေါ့ဘလို့စိတ်ကူးစိတ်တန်းလေးနဲ့ဆက်ပြီးတော့အကောင့်တွေဖော်ပြသွားတာလဲ
ကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာပေါ့နော်မျက်စိရယ်နားရယ်ပါးစပ်တွေကိုကျွန်တော်အဲ့ဒီအချိန်ဆိုရင်50အဲနှစ်50ပေါ့လေ2012 60နှစ်50နီးပါးပေါ့နော်နှစ်50လောက်ကျွန်တော်ပိတ်ထားတယ်ကျွန်တော်နိုင်ငံရေးအရကျွန်တော်နားလဲတယ်နိုင်ငံရေးအရကျွန်တော်ဟို human rights educator တွေသူတို့ပြောလိမ့်မယ်သူတို့သင်တန်းတွေပေးလိမ့်မယ်အဲ့ဒါကလူတွေကိုရွေးချယ်ပြီးလူနည်းစုလေးကိုပဲသူတို့ဒီဟာတွေဒီလူခင်းနဲ့ရဲ့ဟိုသဘောတရားတွေပေါ့နော်ရောက်တာအဲ့တော့ကျွန်တော်တို့ကတာမန်ကလေးတွေအမျိုးသမီးတွေတာမန်လူတွေကိုသူတို့လည်းလူခင်းရေးဆိုတဲ့စကလုံးကျွန်တော်တို့ဆိုရင်ကိုပဲအဲပြောရရင်အဲ1988တောင်ဆန်းစုကြည်ရဲ့မိန်ကုံးမှာလူခွင့်ရေးဆိုတာဟာကိုသူပြောလိုက်တော့မှကျွန်တော်ကြားဘူးလားအဲ့ဒီ88ကျွန်တော်တခါမှမကြားဘူးအဲ့တော့ကျွန်တော်ကဗဇက်တွေပိတ်နားတွေပိတ်အဲ့ဒီဟာရဲ့250ဒီအစိုးရရဲ့အောက်မှာအဲ့တော့ကျွန်တော်ကရုပ်ရှင်ကိုတုံးပြီးတော့မလုပ်လို့ရမှလဲဆိုတဲ့ဟာမှာအဲ့ရုပ်ရှင်ပွဲတော့ဒီရုပ်ရှင်နဲ့ဒီလူအခွင့်အရေးနဲ့နောက်ပြီးတော့ဒီဒီမိုကရက်တစ်ဟိုဟာတစ်ခုခုနဲ့ပေါ့နော်ကျွန်တော်ဘာလုပ်လို့ရမလဲဆိုတော့ကျွန်တော်ရှာတော့ဘာကိုတွေ့ရလဲဆိုတော့ရုပ်ရှင်ခုနပြောတဲ့ရုပ်ရှင်ကိုပြရတယ်ပြီးတော့တာမန်မိမတွေကလေးတွေရုပ်ရှင်ကြည့်ဖို့လာတယ်ရုပ်ရှင်ကြည့်ဖို့လာတဲ့တာမန်ဟိုအမျိုးသမီးတွေကလေးတွေတာမန်လူဟိုဖွဲ့စည်းတဲ့မှာရှိလူဖွဲ့စည်းတဲ့မှာရှိတဲ့အခြေခံလူရန်ကားတွေလာကြမယ်သူတို့တွေရှေ့မှာဒီ issue နဲ့ပတ်သက်ပြီးတော့ပြောကြဆိုကြမယ်။နောက်ပြီးသူတို့လည်းကျွန်တော်ကပြောခိုင်းအဲပြောခိုင်းမယ်ဆိုတော့ပြောဖို့နေရာတစ်ခုပေါ့နော်။အဲ့ဒါတစ်ခုကိုကျွန်တော်ဖန်တီးပေးပြီးတော့ဒီနေရာမှာဆွေးနွေးကြဆိုတဲ့ဟာလေးတစ်ခုအဲ့ဒီဒီ democratic ဒီ space လေးကိုရုပ်ရှင်ကိုတုံးပြီးတော့ကျွန်တော်ကချက်ထွင်ဖို့စူးစမ်းတာ။အဲကျွန်တော်ရုပ်ရှင်ပွဲတော်ရဲ့ background ကအဲအဲ့ဒီဟာပဲ။
ကျွန်တော်ဒီလူကလူခွင့်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကတော့ဟိုတောက်လျှောက်တောင်းခဲ့တာပဲတောင်းခဲ့ပြီးမဲ့လူဖွဲ့စည်းတဲ့မှာမြန်မာလူဖွဲ့စည်းမှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ပြတ်ခေတာတော့ကြာပြီးကြင်ကြံမှုလည်းအားနေခဲ့တော့လူခွင့်ရွှေရှင်ပြပွဲတဲ့အခုပြတဲ့အခါမှာလူတွေရဲ့တုံ့ပြန်ချက်ပေါ့သူတို့ဒီလူခွင့်စံနှုန်းစံထားရေးနဲ့ပတ်သက်လို့သူတို့ရဲ့အမြင်တုံ့ပြန်ချက်တွေနောက်သူတို့ရဲ့အယူဆတွေအခုရွှေရှင်ပွဲတော်နဲ့ပတ်သက်ပြီးတော့ရိုက်ခတ်လာတာတွေဘာလို့များရှိပါအ
ဲ2012မှာကျွန်တော်စူးစမ်းလိုက်တာပေါ့2013ကျွန်တော်ဂျွန်လမှာမြန်မာနိုင်ငံရဲ့ပထမဆုံးinternational ਨੇ ပထမဆုံးနိုင်ငံတကာပြီးတော့ပထမဆုံးလူအခွင့်အရေးရုပ်ရှင်ပွဲတော်ဟိုမြန်မာနိုင်ငံမှာကျင်းပနိုင်ခဲ့တယ်2013ဇွန်ကျွန်တော်ကအဲ့ဒီနေ့ညမှာစိတ်ထဲမှာဒါငါရုပ်ရှင်ပွဲတော်ကတစ်ချိန်တည်းနဲ့ပြီးရမှာမဟုတ်ဘူးငါနောက်ထပ်နှစ်တွေမဖြစ်ဖြစ်အောင်ဆက်ပြီးလုပ်ရမယ်ဆိုတဲ့ဟာတစ်ခုကိုအဲ့ဒီည16နေ့ညပေါ့နော်12နိုင်ထုတ်ခိုင်းဒီ5မိနစ်မှာကျွန်တော်ရတယ်ပြီးတော့နောက်တစ်ချက်ကဘာလို့သွားတွေ့လဲဆိုတော့ငါဒီရုပ်ရှင်ကိုရန်ကုန်မှာကျွန်တော်ထားပါတော့အဲ့နည်းကအဲ့ရုပ်ရှင်ပွဲတော်မှာလူကျွန်တော်လက်မှတ်တွေဝေးပြီးကျွန်တော်ဟိုကရေးထားတာလူ6000ကြည့်တယ်ရုပ်ရှင်ပွဲတော်လူ6000အဲ့တော့ကျွန်တော်ရန်ကုန်မှာလူ6000လေးကြည့်ပြီးတော့ကြည့်ပြီးတာနဲ့ပဲ ကျွန်တော်ရမ်းမလားအဲ့အဲ့ဆိုရင်ကျွန်တော်နေရဟိုရွာရီတွေကနေမြို့ငယ်လေးတွေကလူတွေကိုရောဒီရုပ်ရှင်တွေကြည့်ဖို့ဟိုမလိုအပ်ဘူးလားအဲ့ဒါလေးကိုကျွန်တော်နေတွေကိုတဲသွားမယ်ဆိုပြီးတော့ကျွန်တော်တို့ဟိုနေမှာပေါ့နော်ခီးသွားရုပ်ရှင်ပွဲတော့ပထမဆုံးနေ့အနေနဲ့တာဂက်ကတိုင်းနေပြည်နယ်14ခုရန်ကုန်ဖေ73ခုကြမ်းမယ်အဲ့ရမြို့တော်တွေအားလုံးမြို့ဥမမကွေးတိုင်းဆိုမကွေးပေါ့မန္တလေးတိုင်းဆိုမကွေးအဲ့နေရာတွေအားလုံး73မြို့ရောက်အောင်သွားမယ်ဆိုပြီးတော့ကျွန်တော်ကြီးညာခဲ့တယ်ပြီးတော့ကျွန်တော်ကြိုးစားခဲ့တယ်သွားနိုင်ခဲ့တယ
်နောက်တစ်ခုမေးချင်တာကဒီလူခွင့်ရုပ်ရှင်ပြတဲ့အခါမှာလူနည်းစုခွင့်ရည်လည်းပြောရတယ်ကျွန်တော်တစ်နှစ်မှာကြားလိုက်တာကမဘာသာအဖွဲ့စည်းပေါ့နော်ဒီဖွဲ့စည်းကနေပြီးတော့ကန့်ကွက်မှုကြုံလိုက်ရတယ်လို့ကျွန်တော်သိရပါတယ်ခင်ဗျဒီအခြေအနေကိုဘယ်လိုကြော်ဖြတ်ခဲ့ရလဲဘယ်လိုရှင်းခဲ့ရလဲလည်းသိချင်ပါတယ
်ကျွန်တော်ကရုပ်ရှင်ကြီးပဲပြနေလို့လည်းမရဘူးဒီရုပ်ရှင်ဖန်တီးမှုကိုလည်းဟိုအရေးသွေးတစ်ခုဖြစ်လာအောင်လောက်ဖို့တော့လိုအပ်ပြီဆိုတဲ့ဟာကိုကျွန်တော်အဲ့မှာတွေ့တယ်အဲ့ဒါနဲ့ပဲကျွန်တော်သင်တန်းပေးမှဖြစ်မယ်ဆိုပြီးတော့ကျွန်တော်သင်တန်းပေးဖို့ကြိုးစားတယ်ကြိုးစားတော့အဲ့ပမာဆိုနှစ်မှာပဲကျွန်တော်သင်တန်းလေးလပေးပြတယ်ဒီနိုင်ငံတကာကပညာရှင်နှစ်ယောက်ကိုဖိတ်ပြီးတော့ဗောနော်ကျွန်တော်အပါဝင်ဗောနော်နိုင်ငံပြည်တွင်းကပညာရှင်အပါဝင်နိုင်ငံတကာပညာရှင်နှစ်ယောက်နဲ့ကျွန်တော်လေးလလောက်ကြားတယ်သင်တန်းတစ်ခုကျွန်တော်ပေးတယ်အဲ့သင်တန်းမှာကျွန်တော်တို့သုံးယောက်တစ်ဖွဲ့ဒါကမင်းတို့ခုရက်ခိုင်းတယ်အဲ့ဒီက3ယောက်ကသူတို့ကသူတို့ရွေးချယ်တာသူတို့ရက်ချင်တဲ့အကြောင်းအရာအဲ့မှာသူတို့ကကျွန်တော်မေတီလာအရေးခင်ပီဇာအဲ့ဒီအရေးခင်လေးကိုခြေတဲပြီးတော့ဒါကမင်းတို့လေးတခုရက်ချင်တယ်ကျွန်တော်လည်းရက်ခွင့်ပြုတယ်အဲ့ဒီမှာကအဲ့3ယောက်ထဲမှာကတယောက်ကအမျိုးသမီးဟိုစိုင်းဆင်မအဲ့အစ္စလာမစ်ဂျန်နီနဲ့ကဗုဒ္ဓဘာသာအဲ့နည်းကဗုဒ္ဓဘာသာထဲမှာတယောက်ကရက်ခိုင်တယောက်ကဆောင်ဝင်มาလေအခုဆိုရင်ဟိုမှာလန်ဒန်မှာဟိုမာစတာတခုသွားတက်နေတယ်သူတို့3ယောက်သူတို့ကသူတို့ရွေးချယ်တာဒါလေးကိုရိုက်ချင်တယ်ဆိုပြီးတော့သူတို့ရိုက်ချင်တယ်ကအဲ့လိုမျိုးဘာသာနှစ်ခုကြားထဲမှာမေတ္တာတရားကြီးမားတဲ့လူတွေရှိတယ်ဒီ conflict ရဲ့နောက်ွယ်မှာသူအကြောင်းတရားတွေရှိနေမယ်ဒါပေမဲ့ဒီဟာကိုတော့ကျွန်တော်တို့သူတို့မကြည့်ဘူးသူတို့ပြမှာမဟုတ်ဘူးဒါပေမဲ့အဲ့ဒီဘာသာနှစ်ခုကြားထဲမှာရှိတဲ့မေတ္တာတရားကိုသူတို့ကပြချင်တယ်ရှိထားပြီးသားကျွန်တော်မြန်မာလူအဖွဲ့အစည်းမှာတူဦးဘောပဲတူဦးဘောမှာတကယ့်ကိုပဲဘာသာလူမျိုးမခွဲခြားဘဲနဲ့ထားတဲ့မေတ္တာတွေကရှိထားပြီးသားရှိနေနေပြီးသားရှိနေတဲ့အခိုင်အမာရှိတယ်ဆိုတဲ့ဟာလေးကိုသူတို့ကပြောဖို့ကြိုးစားတာပြီးတော့ကျွန်တော်တို့အဲရုပ်ရှင်ပွဲတော့ဒီဒုတိယနှစ်ရုပ်ရှင်ပွဲတော့2014ရုပ်ရှင်ပွဲတော့ရန်ကုန်မှာအဲ့ကောက်ပြမယ်လို့ကျွန်တော် program ထုတ်လိုက်တယ်ကျွန်တော် program ကကျွန်တော်အဲတပတ်လောက်အကြိုမှာကျွန်တော်program ကျွန်တော်ထွက်တာပေါ့နော်ဘက်ကားတွေပြမယ်ဆိုတဲ့ဟာကျွန်တော်လည်းအရင်လုံမျိုးတော့ဒီ social media ပေါ့နော်ဒီ Facebook ပေါ့လေကျွန်တော်မတက်ဖြစ်ဘူးအမ်ဘာတွေဖြစ်နေမှန်း Facebook မှာဘာတွေဖြစ်နေမှန်းကျွန်တော်မသိဘူးဒါပေမဲ့အဲ့ရုပ်ရှင်ပွဲတော့ပထမဆုံးနေ့ကျွန်တော်မှတ်မိတယ်မနေ့15ရက်နေ့6နိုင်လို့ကျွန်တော်လည်းနိုးနေပြီရုပ်ရှင်ပွဲတော့သွားဖို့ကျွန်တော်ပြင်းနေပြီဖုန်းဝင်လာတယ်ဖုန်းတစ်ခု social media ကိုကြည့်ကြည့်ပါမြင်လာတဲ့ကျွန်တော်မိတ်ဆွေတယောက်ကမသိဘူးပေါ့အဲ့ဒီမှာခင်ဗျားတို့အဲ့ရုပ်ရှင်ပြရင်ရုပ်ရှင်ရုံကိုလည်းမီးရှို့မယ်ပြီးတော့ခင်ဗျားတို့လည်းတတ်မယ်ဖြတ်မယ်လို့အဲ့မှာချင်းချောက်ထားတယ်ဟောအဲ့ဒါနဲ့နောက်ဆုံးကျတော့ကျွန်တော်ဆုံးပြလိုက်တယ်သူတို့ကဘာကိုလိုက်ရှာနေရလဲဆိုတော့မိထီလာပြီးတော့နောက်တော့ကျွန်တော်လူတွေကြားထဲမှာလည်းဟိုရမ်းမုံကြီးတွေကအသင့်ဖြစ်နေပြီဟိုမီးစားလေးတစ်စက်စပတ်ပေါ့နော်အဲ့ဒါလေးတစ်ခုကိုသူတို့ကလိုက်ရှာနေတာအဲ့တော့ကျွန်တော်စဉ်းစားတာငါရုပ်ရှင်ပွဲတော့ကိုသူတို့ဒီဟာဖြစ်အသုံးချတော့မယ်ဒီဟာတော့အသုံးချမခံနိုင်ဘူးအဲ့တော့ရုပ်ရှင်ပွဲတော်မျက်နှာနဲ့ကျွန်တော်နိုင်ငံမျက်နှာကျွန်တော်ဘယ်ဟာကိုရွေးမလဲကဲကိစ္စမရှိဘူးကျွန်တော်တို့ရုပ်ရှင်ပွဲတော်နိုင်ငံတကာကဟွာတွေရှေ့မှာဂုံသိက္ခာအပြင်ထိခိုက်လိမ့်မယ်ထိခိုက်ပါစေကိစ္စမရှိဘူးဒါပေမဲ့အဲ့ဒီဟာကြောင့်မလို့ဒီမှာမိဘကြီးကတော့ကျွန်တော်အဖြစ်မခံနိုင်ဘူးအဲ့တော့နိုင်ငံမျက်နှာကိုကျွန်တော်ရွေးမယ်ဆိုပြီးတော့ကျွန်တော်အဲ့ဒီရုပ်ရှင်ကိုကျွန်တော် withdraw လုပ်လိုက်တယ်
ကျွန်တော်အဲ့ဒါမှာခုနကမေးချင်တာမြန်မာနိုင်ငံဒင်းမာဒီလူဖွဲ့စည်းတဲ့မှာလူခွင့်ရေးနဲ့ပတ်သက်လို့ကြင်ကြံမှုအားနေတာရှိတယ်။တချို့နေရာတွေမှာလူနည်းစုခွင့်ရေးပေါ့အထူးပြုကျွန်တော်တို့ပြောမယ်ဆိုရင်ရွှေရှင်မြန်မာရွှေရှင်လောကမှာဒီ LGBT ဒီလိင်လူချင်းဒီစုံမတ်တဲ့ကိစ္စတွေမှာနှိမ်ချတာတွေနောက်လူမျိုးရေးရနှိမ်ချတဲ့အတုံးနှုံတွေပြောဆိုတွေဖြစ်တဲ့ခါကျတော့ကိုမင်းထင်ကိုကိုကြီးတို့ကဒီလူခွင့်ရေးရွှေရှင်ပွဲတော့လုတ်တဲ့ခါမှာဒီပေါ်မှာရွှေရှင်လောကနဲ့ပေါ့ဘလူများဆက်ဆက်နိုင်လဲရွှေရှင်လောကပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
အဲ့လူနည်းစုဖြစ်တဲ့ဒီ LGBT တွေကိုသူတို့ကရုပ်ရှင်မှာရောရုပ်ရှင်ဆိုဇာတ်လမ်းရုပ်ရှင်တွေပေါ့နော်ဇာတ်လမ်းရုပ်ရှင်တွေမှာရောနောက်ပြီးတော့ကြတော့ ကျွန်တော် stage performance ပေါ့နော်ကျွန်တော်အငိမ့်နေမှာဟောသူတို့ကိုတော်တော်ကြီးကိုဟိုခွဲခြားဆက်ဆံတယ်ဆိုတာထက်ကိုပဲနှိမ်ချဆက်ဆံတဲ့ဟိုရည်စရာတကယ်ကိုပဲဟိုဂုံသိက္ခာအပြင်တော်တော်ကြီးကြာစင်းစေတဲ့အပြောဆိုဟိုဟိုလောင်ပြောင်မှုတွေအနေနဲ့ကျွန်တော်လုပ်နေတာဟာကြီးတော်တော်ကြီးနှစ်ပေါင်းကိုတော်တော်ကြီးကြာခဲ့ပြီပေါ့အဲ့ဒီဟာတွေကလည်းကျွန်တော်တို့ကရပ်ဖို့တင်တဲ့အချိန်တစ်ခုကိုကျွန်တော်ရောက်နေပြီအဲ့ဒီဟာလည်းကျွန်တော်စိတ်ထဲမှာရှိတယ်ဒါပေမဲ့ဒီဟာကတချို့ဟာတွေကြတော့ကျွန်တော် issue လေးတွေကဟိုဟိုထားပါတော့ကျွန်တော်မျိုးသမီးအခွင့်အရေးအာဒီဒီဒီ LGBT အခွင့်အရေးဆိုတဲ့ဟာတဲ့ကျွန်တော်ကအရေးကြီးနေတဲ့ကျွန်တော်တနေငါလုံးနဲ့ဆိုင်တဲ့အခွင့်အရေးဆိုတဲ့ဟာကပိုးပြီးတော့အရေးကြီးနေတာပေါ့နော်ဒါပေမဲ့အဲ့ဒီဟာတွေကလည်းကျွန်တော်လုပ်ရမယ်ဆိုတဲ့ဟာကိုကျွန်တော်နားလည်တယ်မြင်တယ်ဒုတိယအကြိမ်ရုပ်ရှင်ပွဲတော်မှာကျွန်တော် LGBT issue နဲ့ပတ်သက်ပြီးတော့အာကျွန်တော်ကြောင်းသားရိုက်ထားတဲ့ကားလေးကိုကျွန်တော်ပြခဲ့ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီလူခွင့်ရေးရုပ်ရှင်ပြပွဲပေါ့လွတ်လပ်ခွင့်ပေါ့လွတ်လပ်ခွင့်ဆိုတော့မြန်မာနိုင်ငံမှာလူခွင့်ရေးကတစုံတရာလွတ်လပ်လာပြီဆိုပေမဲ့တချို့အထူးမခံသေးတဲ့အခြေအနေရှိတယ်ဥပမာဆိုလို့ရှိရင်စစ်တပ်နဲ့ပတ်သက်လို့ဟာမျိုးတွေအခုချိန်နေမှာသူတို့ဘက်ကအထီးကတော်တော်လေး sensitive ဖြစ်နေနေထားပြမှာရှိတယ်အဲ့တော့ခုနအခုပြောတဲ့အချိန်မှာကလေးစစ်သားလူ issue မျိုးတွေပါလာတယ်ဒီလို issue မျိုးတွေနဲ့ပတ်သက်လို့ဘလောက်ထိလူခွင့်ရေးရုပ်ရှင်ပြပွဲကလွတ်လပ်နဲ့ကိုယ့်အကူစိတ်ကြိုက်ရိုက်ခွင့်ရပြီလဲပြခွင့်ရလဲအကန့်အသတ်ရှိပါလား
အဲ့ဒီအကြောင်းကိုပြောရင်ကျွန်တော်3နှစ်ပေါ့နော်ရုပ်ရှင်ပွဲတော့3နှစ်ကျင်းပပြီးသွားပြီကျွန်တော်တို့ရုပ်ရှင်ပွဲတော့မှာပြားနေတဲ့ရုပ်ရှင်အားလုံးကိုကျွန်တော်တို့စဉ်းစားအဖွဲ့ကိုကျွန်တော်တင်ရတယ်ကျွန်တော်တို့အခုချိန်အဲ့ဒီခုနပြောတဲ့ The Open Sky ပေါ့နော်ခုနဘာသာရေးမိတိလာအရေးခင်းတဲ့စကားနာမည် The Open Sky ပေါ့နော်အဲ့ဒီရုပ်ရှင်ကလည်းစဉ်းစားဖွဲ့ကခွင့်ပြုလိုက်တဲ့ကားကျွန်တော်အတိက
စဉ်းစားဆိုဒီပြန်ကြားရေးစဉ်းစ
ားဟုတ်တယ်ပြန်ကြားရေးသူတို့ကခွင့်ပြုလိုက်တဲ့စကားပဲသူတို့ကျွန်တော်တင်ရတယ်သူတို့ကခွင့်ပြုလိုက်တာဘာမှအဖြတ်တောင်းမရှိဘဲနဲ့ခွင့်ပြုခဲ့တာနောက်ပြီး article 18ဆိုတဲ့ကားလေးအဲ့ကားထဲမှာဆိုလို့ရှိရင်ဟိုဦးသိန်းစိန်ပုံနေပါတယ်လဲပါတယ်အဲ့ထဲမှာဟိုဒီ article 18နဲ့ပတ်သက်ပြီး2012ပတ်ဝန်းကျင်မှာကျောင်းသားတွေနောက်ပြီးဟိုအဖွဲ့အစည်းကလူတွေဟိုပုံမှန် session နဲ့ဖမ်းလိုက်ကိစ္စတွေကိုအကြောင်းကိုရိုက်ထားတာကျွန်တော်ကျောင်းကကလေးတွေပဲရိုက်ထားတာအဲ့တော့အဲ့ဒီရန်ကုန်မှာရွေးရှင်ပွဲတော်လုပ်ဖို့အတွက်ကျွန်တော်လူအခွင့်ရေးရုပ်ရှင်ပွဲတော်လုပ်ဖို့အတွက်တင်သမျှကားအားလုံးကိုသူတို့ကနေပြီးဒီကားကတော့မပြပါနဲ့ဆိုတဲ့ဟာကိုအခုတတိနိုင်ငံတကာကားတွေရောကျွန်တော်ပြည်တွင်းကကားတွေရောတခုမှမရှိဘူးခုနပြောတဲ့ကလေးစစ်သားနဲ့ပတ်သက်ပြီးတော့လည်းသူတို့ခွင့်ပြုခဲ့တယ်အဲ့ဒီဟာကိုပြောင်းဝင်ပြုခဲ့တယ်ဒါပေမဲ့ပြဿနာတစ်ခုကပြဿနာကျွန်တော်ရန်ကုန်မှာမဖြစ်ဘဲနဲ့ဘယ်မှာဖြစ်လဲဆိုတော့ကျွန်တော်ခီးသွားရုပ်ရှင်ပွဲတော်ဆိုပြီးတော့ကျွန်တော်နေတွေသွားတဲ့အချိန်မှာပထမနှစ်တော့ကခုနကျွန်တော်ပြောလိုက်တယ်73မြို့မှာကျင်းပါတယ်ဆိုတာကြိုက်73မြို့မှာကျွန်တော်ပါမစ်ရတာတမျိုးလေးပဲရှိတယ်ကျွန်တော်ကရုပ်ရှင်ယုံမှာကျင်းပါတယ်ဆိုရင်တော့မှပဲအနည်းဆုံးကကျွန်တော်ကဒီစင်စားခွင့်ပြုထားတယ်ဆိုတော့ပေးရသေးတယ်ဒါပေမဲ့ကျွန်တော်ရုပ်ရှင်မြို့တိုင်းမှာရုပ်ရှင်ယုံမရှိဘူးမရှိတော့ကျွန်တော်တက်ဆိုင်ရဒေသအခန့်အဖွဲ့အစည်းကိုကျွန်တော်ခွင့်ပြုချက်တောင်းရတယ်ကျွန်တော်မမှောက်ဆိုရင်ချင်းကတီးတိမ်မှာအဲ့တပွဲပဲကျွန်တော်ခွင့်ပြုချက်ရတယ်။ကျန်တဲ့12မြို့ဘယ်နေရာမှာကျွန်တော်ခွင့်ပြုချက်မပေးဘူး။
အဲ့ဒါတွေကဘယ်ပုံမှန်မူတည်တာလဲ။တက်ဆိုင်ရာပြည်နယ်နဲ့တိုင်းလိုက်သူတို့အစိုးရတွေပုံမှန်မူတည်သွားတယ
်။ဟုတ်တယ်။ဥပမာပေးရရင်ကျွန်တော်ရန်ကုန်ပထမဆုံးနှစ် 2013 PP ချင်းနေကိုသွားမယ်ဆိုတော့ကျွန်တော်ရွေးလိုက်တဲ့မြို့ကမကွေး။အော်ဥဖုံးမော်ရွှေရဲ့မြို့ပေါ့နော်။ဘာဖြစ်လို့ကျွန်တော်အဲ့ဒါရွေးရလဲဆိုရှေ့မှာတော့ကိုမင်းကုန်တယ်လို့စာပေဟောပြောပွဲလုပ်မယ်ဆိုတဲ့ဟာကိုသူခွင့်ပြုချက်မပေးလို့အိုက်ပွဲပြက်ခဲ့တယ်။အဲ့ဒါနဲ့ကျွန်တော်ကျုပ်ရှင်ပွဲတော့အဲ့မျိုးကိုသွားလုံးမယ်ဆိုပြီးတော့ကျွန်မကွေးကိုရွေးပြီးတော့ပထမဆုံးခီးသွားရွေးရှင်ပွဲတော့2013မြန်မာနိုင်ငံရဲ့ပထမဆုံးခီးသွားရွေးရှင်ပွဲတော့ကျွန်မကွေးမှာကျွန်တော်ကျင်းပဖို့ကျွန်တော်ကြိုးစားခဲ့ပါတယ
်ဟုတ်ကဲ့ပါကိုမင်းထင်ကိုကိုယခုလို view ဖြစ်ကြပြီးကျေးဇူးများကြီးတင်ပါတယ်ကို
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကျွန်တော်ကလည်းကျွန်တော်ဟိုဒီမှာလာပြီးတော့ဟိုကျွန်တော်ရွေးရှင်ပွဲတော့အကြောင်းလေးပြောခွင့်ပြုတယ
်မဒီမိုကရေစီရာဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တိုကနေဖန်ယူနာဆင်နိုင်ပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February 14ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့51အပြင် line meter 190ရို့ကနေပြီးတော့လဲတူချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍရီထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူခြားဆန်းများသတင်းများစီစဉ်ကိုထုတ်လွှင့်ပေးမှာပါခုအရင်ဆုံးတော့တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်တင်းသုံးသက်ချက်ကိုထုတ်လွှင့်ပါမယ်။ပို့ချုပ်မှုကြီးမင်းအောင်လိုင်းတတ်ချုပ်နေရာဆက်ယူတင်းသလားဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြမှာပါ။မှတ်အင်ဂျင်နိုင်ကကုညီတင်ဆက်ထားပါရရှင
်။တမရောကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်းကို1956ခုနှစ်မှာမွေးဖွားပြီးအခု2016ခုနှစ်မှာအသက်60ပြည့်ပါတယ်။နိုင်ငံဝန်ထမ်းဥပဒေအရအသက်60ပြည့်ပြီဆိုရင်တပည့်ပင်စင်ယူရမှာပါပြီးခဲ့တဲ့2015ခုနှစ်တုန်းကဗိုလ်ချုပ်မကြီးမင်းအောင်လှိုင်နဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်တွေတွေ့ဆုံခဲ့စဉ်တုန်းကကောင်စီဝင်တယောက်ကနေဗိုလ်ချုပ်မကြီးအနေနဲ့2016ခုနှစ်မှာတမတော်ကာကွယ်ရေးဦးစီးချုပ်အဖြစ်ကနေအငြင်းစားယူမှာလားဆိုပြီးမေးမြန်းခဲ့ပူပါတယ်ဒီမေးမြန်းမှုနဲ့ပတ်သက်ပြီးဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကယတိပြအဖြေမပေးခဲ့သလိုအနားမှာအတူရှိနေတဲ့စီဥပဒေချုပ်ကလည်းတမတော်ဥပဒေအရဗိုလ်ချုပ်မကြီးအနေနဲ့တာဝန်ဆက်လက်ရယူနိုင်သေးတဲ့အခြေအနေရှိတဲ့အကြောင်းဖြေခဲ့ပါတယ်အခုရပိုင်ထွက်ပေါ်လာတဲ့သတင်းတစ်ပုဒ်မှာတော့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာအသက်65နှစ်အထိတမတော်ကာကွယ်ရေးဦးစီးချုပ်တာဝန်ဆက်ယူမယ်လို့ဆိုပါတယ်။ဒီသတင်းကိုအတည်ပြုလို့မရသေးပေမဲ့နိုင်ငံရေးသမားတွေရောပြည်တွင်းကနိုင်ငံသားတမန်အသံဝင်းကပါအလွန်စိတ်ဝင်စားကြပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်အသက်60ကျော်စီအထိတမတော်ကာကွယ်ရေးဦးစီးချုပ်တာဝန်ဆက်ယူသွားအောင်မလားဆိုတာလေ့လာတင်ပြသွားပါမယ်
။လက်ရှိတည်ဆဲ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာထူးခြားတဲ့အခြေခံဥပဒေတစ်ခုလို့ဆိုရမှာပါ။တမရဟာတမရဒါမမဟုတ်အစိုးရအဖွဲ့လက်အောက်မှာရှိနေတာမျိုးမဟုတ်ပဲတခြားတည်ရှိတဲ့အဖွဲ့အစည်းဖြစ်ပြဋ္ဌာန်းထားပါတယ်။တိုင်းပြည်ရဲ့အထွတ်အထိပ်အကြီးအကဲလို့ဆိုရဲတမရကိုဘယ်နည်းဘယ်ပုံရွေးချယ်ရမယ်ဘယ်နည်းဘယ်ပုံပြန်ထုတ်ချနိုင်လဲဆိုပြီးတိတိကျကျရေးဆွဲပြဋ္ဌာန်းထားတာရှိပေမဲ့တမရကာခွေရေးဦးစီးချုပ်တယောက်ကိုဘယ်နည်းဘယ်ပုံခတ်အပ်နိုင်လဲအဲ့ဒီတက်ချုပ်ဘဲအချင်းအနာယူမယ်ဆိုတာမျိုးကိုတော့တိတိကျကျပြဋ္ဌာန်းထားတာမတွေ့ရပါဘူး။တမရဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုခန့်အပ်ခွင့်မရှိပါဘူး။အဖွဲ့ဝင်၁၁ယောက်ပါတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံးလို့ခေါ်တဲ့အဖွဲ့ကသာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုခန့်အပ်နိုင်တယ်ဆိုပြီးပြဋ္ဌာန်းထားတာပါ။တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုခန့်အပ်နိုင်တဲ့ကာလုံးရဲ့အဖွဲ့ဝင်၁၁ယောက်ထဲမှာတက်ချုပ်အပါဝင်သူကခန့်ထားတဲ့ဒုတက်ချုပ်ဒုသမရာတယောက်ကာကွယ်ရေးဝင်ကြီးပြည်ထောင်ရေးဝင်ကြီးနေဆက်ရေးရာဝင်ကြီးပေါင်း6ယောက်တောင်ရှိနေလေတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နောက်တယောက်ကိုလက်ရှိတက်မတော်ကာကွယ်ရေးဦးစီးချုပ်ကပဲခန့်အပ်နိုင်တဲ့အတိတ်ပဲသွားပြီးတက်ရောက်စီပါတယ်တစ်ချိန်တည်းမှာပဲစစ်ဥပဒေအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာအသက်60ပြည့်သည့်တိုင်ပင်စင်မယူဘဲနေလို့ရတယ်ဆိုထားပြန်လေတော့တက်မတော်ကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့သူပါသူအနာမယူမချင်းဖွဲ့စည်းပုံအရာဖြစ်စီဥပဒေအရာဖြစ်စီတမရကဖြစ်စီအနာယူအောင်လောက်ကင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့အဖြေသွားပြီးထွက်ပါတယ်။ဒါဟာဒီမိုကရေစီနိုင်ငံကတက်မတော်တစ်ခုအတွက်ကောင်းမွန်တဲ့ပုံစံမဟုတ်သလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိဆောက်ချင်နေတဲ့ Standard Army ပုံစံနဲ့လည်းအံဝင်ခွင်ကျမဖြစ်စေပါဘူး။ဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ပါလို့တင်လဲစဉ်းစားရမှာပါ
နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ရွေးကောက်ပွဲမှာ NLD ပါတီအပြတ်သတ်နိုင်ရပြီးပြည်ခံမျိုးပါတီလုံးဝအရေးနှိပ်သွားတာမို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံရဲ့အမြင့်ဆုံးသမ္မတတာဝန်ကိုမရနိုင်တော့ဘူးတမတော်အစုဖွဲ့ရဲ့တင်မြှောက်မှုနဲ့ဒုသမ္မတဖြစ်နိုင်ပေမဲ့ဒီရာထူးလောက်ကိုတော့လိုချင်မှာမဟုတ်ဘူးဒါကြောင့်အသက်60ပြည့်သွားတဲ့အတိုင်းအနားမြူသေးပဲသမ္မတနီးပါးဩဇာအာဏာရှိတဲ့တမရော်ကာကွယ်ရေးဦးစီးချုပ်တာဝန်ကိုပဲဆက်ပြီးယူထားလိုက်ဦးမယ်ဆိုပြီးဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာဆက်ရနိုင်ရှင်စနစ်နဲ့လမ်းခွဲပြီးဒီမိုကရေစီစနစ်စီသွားဖို့ခြေလှမ်းပြင်ဖို့အဆင့်လောက်ပဲရှိပါသေးတယ်။ဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တွေချနိုင်ဖို့လိုသလိုအာဏာရှင်စနစ်နောက်တစ်ကြိမ်ပြန်မလာနိုင်အောင်ကြိုးစားနေရတဲ့အခြေအနေလည်းဖြစ်ပါတယ်။ ခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေတည်ပြီးတိုင်းပြည်မှာဥပဒေပြုရေးမန္တိုင်အုပ်ချုပ်ရေးမန္တိုင်တရားစီရင်ရေးမန္တိုင်စည်းကြားစီဖြစ်အောင်တည်ဆောက်နေစေကာလပါတယောက်တည်းနဲ့တစ်သက်လုံးအာဏာရယူမထားနိုင်အောင်သမ္မတတယောက်အနေနဲ့အလွန်ဆုံး9နှစ်သက်တမ်း2ကြိမ်ထမ်းဆောင်နိုင်တဲ့ဆိုပြီးတော့လေဖွဲ့စည်းပုံတွေပြဋ္ဌာန်းနိုင်ခဲ့ပါပြီဒါပေမဲ့အာဏာရှင်စနစ်ပြန်လည်ထွန်းကားမလာရေးအတွက်အရေးကြီးတဲ့တမတော်ကာကွယ်ရေးဦးစီးချုပ်တွေဟာအချိန်တန်ရင်အနာယူရမယ်ဆိုတဲ့ပြဋ္ဌာန်းချက်တစ်ခုရှိမနေသေးတာကတော့စိုးရင်စရာပါ
အခြားတစ်ဖက်ကကြည့်လိုက်ပြန်ရင်လေတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုတာဟာအရင်စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေကတာဝန်ပေးသွားလို့တက်ချုပ်ဖြစ်လာသူပါဒါပေမဲ့သူဟာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အလွန်ခြားနားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေသမ္မတဦးသိန်းစိန်နဲ့လက်တွဲပြီးမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာတက်တက်ကြွကြွပါဝင်ခဲ့သူဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးရအောင်စူးစမ်းခဲ့သူလို့ဆိုရင်လည်းမှားမပါဘူး။သူ့ရဲ့အဓိကတာဝန်ဖြစ်တဲ့တက်မတော်တိဆောက်ရေးကိုလည်းစွန်းစွန်းတမန်ဆောင်ရွက်ခဲ့သူပါ။တက်မတော်ရဲ့အာဏာရှင်လက်ထက်ကရှိခဲ့တဲ့လူခွင့်ရေးချိုးဖောက်မှုရော့နေလာအောင်လုပ်တာ။တက်တွင်းမှာကလေးစစ်သားကင်းစင်အောင်ဆောင်ရွက်တာ။ပြည်သူတွေကိုမြေမြုပ်မိုင်းရှင်းအထံသမပေါ်တာအဖြစ်အတင်းအဓမ္မစေခိုင်းတဲ့လုပ်ရက်တွေကိုရပ်တန့်တာစစ်ဘျူရိုကရေစီရန်နေရာကြီးမအောင်စစ်အရာရှိအများအပြားမွေးထုတ်နေတာတွေကိုကန့်တတ်တာစသဖြင့်အများကြီးစွန့်ဆောင်ခဲ့သူဖြစ်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လောက်စရာတစ်ခုပဲကြံပါတယ်အလုံးလဲအရေးကြီးတဲ့တာဝန်တရက်ပါအဲ့ဒါကတော့တက်မတော်ကိုစတန်ဒတ်အာမီပီတာစွာတက်ချုပ်တယောက်ကနေနောက်တယောက်ကိုစနစ်တကျတာဝန်လွှဲပေးသွားခဲ့တာမျိုးပါတက်မတော်ကာကွယ်ရေးဦးစီးချုပ်တွေဟာအာဏာကိုမမှတ်မောပဲအသက်ပြည့်တဲ့အထိတာဝန်ထမ်းဆောင်ပြီးတာနဲ့နောက်တယောက်ကိုတာဝန်လွှဲအပ်ပေးပြီးအငင်းစားယူသွားတာမျိုးပ
ါတကျောက်ဘုရုံမူကြီးမင်းအောင်လှိုင်အနေနဲ့တိုင်းပြည်အတွက်အရေးကြီးဆုံးနဲ့နောက်ဆုံးတာဝန်ဖြစ်တဲ့တက်ချုပ်တယောက်ကနေနောက်တက်ချုပ်တယောက်ကိုစနစ်တကျတာဝန်လွှဲပြောင်းပေးရသွားခြင်းကသာလျှင်အကောင်းဆုံးဖြစ်ပါလိမ့်မယ်။အငြင်းစားယူပြီးနောက်ဒုသမ္မတတာဝန်ယူပြီးနိုင်ငံရေးတာဝန်တွေဆက်ထမ်းဆောင်ခြင်းထမ်းဆောင်သွားနိုင်ပါသေးတယ်။အဲဒီလိုသာဆောင်ရွက်နိုင်ခဲ့ရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတက်မတော်ကို Standard Army ဖြစ်အောင်တည်ဆောက်ခဲ့သူခေါင်းဆောင်ကောင်းတယောက်တိုင်းပြည်အသွင်ကူးပြောင်းရေးမှာအကောင်းဆုံးဆောင်ရွက်ခဲ့သူတဦးအနေနဲ့မှတ်တမ်းတင်ခံရမှာဖြစ်ပြီးနောက်နိုင်ငံအထွတ်ထိပ်သမ္မတဖြစ်ဖို့ကိုတော့ကြိုးစားနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားတော့ပါရှင်ခုတော့လာမယ့်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးချင်ပါတယ
်တော်ရရှင်များရှင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပြီမယ်လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြန်မာနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်။အပေးအယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲ။အစိုးရတဲ့ဖွဲ့ဖို့လပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်မှာမလားဆိုတာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင် VOA ကနေတနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရအောင်ပ
ါမင်္ဂလာပါရှင်ပြည်ကိုရေးလာ ဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးရတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့အစာတွေကိုအခုအရင်ဖော်ပြပေးမှာဖြစ်ပါရဲ့။မကြီးမော်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုရုပ်မြင်သံကြားကကြည့်ရှုပြီးတော့သဘောကျပါတယ်လို့စာရေးလာတဲ့သောရရှင်ကတော့အဆောက်ဂျယ်ရယ်ဖြစ်ပါတယ်။ဒီသောရရှင်ကမချင်းမုံရဲ့အစီအစဉ်ကိုကြိုက်ပါတယ်။နေ့စဉ်အစီအစဉ်လိုမျိုးရှိရင်ကောင်းပါမယ်တဲ့။ EDM လည်းတင်ကြားပေးနေတာမလို့ဘန်စကားကိုလည်းတိုးချဲ့ပြီးတော့တင်ကြားပေးပါဆိုပြီးတောင်းဆိုလာပါတယ်။တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုသဘောကျပါတယ်လို့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ဒီအစီအစဉ်ကိုတင်ဆက်ပေးတာအမတန်ကျေးဇူးတင်ပါတယ်။ဒီတစ်မခါလည်းတိုးချဲ့နိုင်ပါစီလို့ဆုမွန်တောင်းပါတယ်တဲ့။ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစီလို့လည်းဆုတောင်းပေးလိုက်ပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။သတင်းမှန်နေတင်ဆက်ပေးနေတဲ့ VOA ကိုကျေးဇူးပါလို့ရေးလာတဲ့သောရရှင်ကတော့ Hansi Inley ဖြစ်ပါတယ်။ဒီသောရရှင်က
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထက်ဝက်ကျော်ရှိနေပါပြီ။VOA ကသတင်းအမှန်တွေကိုကြားသိနားထောင်ဝင်ရနေလို့ကဘာကြီးဘာဖြစ်နေသလဲမြန်မာပြည်ကြီးဘာဖြစ်နေသလဲတိရကြားရမှတ်ရကဏ္ဍအဆောင်ကဗဟုသုတရအသိအမြင်တွေတိုးပွားအတွေးအခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားလှပါတယ်ဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာကြပါစေအသက်ရာကျော်ရှည်ကြပါစေခင်ဗျာ
ဗဟုသုတအသိအမြင်တိုးပွားရလို့ဒီသောရရှင်ကအကျေစုတင်ပါတယ်လို့ရေးလာတဲ့အချိန်မှာကျော်စင်ဦးဆရာဆိုတဲ့ဒီ Facebook ကသောရရှင်ကတော့ VOA အကိုအမများခင်ဗျာတဲ့ခရိုင်းဆိုရင်နေ့စဉ်သတင်းလောကို share လို့ရပါတယ်အခုဟာက share လို့မရလို့ပါအကြောင်းရင်းသိပြရစီလို့ရေးလာပါတယ်ဟုတ်ကဲ့ပါ Facebook က VOA သတင်းတပုတ်အောက်မှာရေးထားတဲ့သောရရှင်ဖြစ်ပါတယ်ကျမအိမ်မှာ share လုပ်ကြည့်အဲ့ဒီသတင်းကိုတဆင့်ဖြန့်ကြည့်တာပေါ့နော်အဲ့လိုမျိုး share လုပ်ကြည့်တော့အဆင်ပြေတာတွေ့ရပါတယ်ရှင်ဒါကြောင့်မလို့အဲ့ဒီသောရရှင်ဘက်ကအင်တာနက် line မကောင်းလို့လားဒါမှမဟုတ်ရင်လည်း smartphone အသုံးပြုလို့ share လုပ်တာမှ line ကျနေလို့ share ကမထွက်တာလားဆိုတာစဉ်းစားစရာပါကျမလည်းကိုယ်တိုင်မမြင်ရတော့အသေးစားပြောဖို့ခက်ပါတယ်ရှင်နောက်ထပ်တစ်ခါထပ်ပြီးတော့လုပ်ကြည့်ပါအောင်လို့ပဲအကြံပေးချင်ပါတယ်နော်ကျေးဇူးတင်ပါတယ်ပြခဲ့တဲ့ February လအရှိရနေကတရုတ်နှစ်သစ်ကူနှစ်ဖြစ်ပါတယ်နော်တရုတ်ယဉ်ကျေးမှုကကမ္ဘာနိုင်ငံတိုင်းမှာပြန့်နှံ့ပြီးတော့ကြေကြေပြင်းပြင်းရောက်ရှိနေရာယူနေရာလဲတွေ့ရပါတယ်ရန်ကုန်မှာလည်းတရုတ်တန်းလို့အများကသတ်မှတ်ထားတဲ့လက်မတော်ဘက်မှာတရုတ်နှစ်သစ်ကူပွဲတော်ကိုစီစီကားကားတိုင်တိုင်မြင့်မြင့်ကျင်းပသွားတာပါကျမတို့ VOA ကလည်းတရုတ်နှစ်သစ်ကူကျင်းပတာနဲ့ပတ်သက်လို့တင်ဆက်ပေးခဲ့ပါတယ်နော်ဒီမှာသောရရှင်အေးအိမ်မွန်ဆိုတဲ့သောရရှင်က2016ခုနှစ်တရုတ်နှစ်သစ်မှာမြန်မာပြည်သူပြည်သားတွေအားလုံးကိုယ်စိတ်နှပြကျန်းမာပါစေမြန်မာပြည်ကြီးတိုးတက်ပါစေအုပ်ချုပ်မှုစနစ်သစ်အောက်မှာငြိမ်းချမ်းပါစေမြန်မာပြည်သားရပါစေဆိုပြီးတော့ဆုမွန်တောင်းလာပါတယ်တရုတ်နှစ်သစ်ကူအစီအစဉ် VOA ကတင်ဆက်ပေးတဲ့အောက်မှာအခုလိုမျိုးဆုမွန်တောင်းလာတဲ့သောရရှင်တွေဒီတရုတ်နှစ်သစ်ကိုကြိုဆိုတဲ့သောရရှင်တွေရဲ့အစာတွေတွေ့ရသလိုVOA ကထုတ်လွှင့်ပေးသွားတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်မြင်တွေကိုတုံ့ပြန်ရေးသားလာကြတာတွေကိုလည်းပြောပြပေးကြပါရစေ။ကျမတို့17ရက်နေတုန်းကကျမတို့ဝိုင်းတော်သူမခင်ပြည်တွေတင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်ကတော့လာမယ့်လွတ်တော်တက်တန်း9နှစ်အတွင်းမှာပြည်ရင်းငြိမ်းချမ်းရေးနဲ့ဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုအလေးပေးလှုံ့ဆော်သွားဖို့မျှော်လင့်တယ်လို့ပြည်내လွတ်တော်အကြီးအကဲတချို့ကပြောလိုက်တာနဲ့ပတ်သက်ပါတယ်။ဒီလိုမျိုးအသစ်ပြန်ဖွဲ့စည်းလိုက်တဲ့ပြည်내နဲ့တိုင်းဒေသကြီးလွှတ်တော်တွေတွေနဲ့ပတ်သက်ပြီးတော့ဘလို့မျှော်လင့်ချက်တွေရှိပါလဲဆိုတာကိုမက်ကင်ပြည်တွေကဆက်သွယ်မေးမြန်းပြီးတော့သတင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီမှာသောရရှင်နေမှတ်ချက်ရေးလာတဲ့အထင်မှာသောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါရစေ။သောရရှင်ပြည့်ဖြိုးနိုင်က
တိုင်းပြည်ရဲ့စီးရဲနွန်ပေါ်နှိမ့်ကြနေတဲ့ပြည်သူတွေရဲ့လက်ရှိလူမှုဒုက္ခအဝဝကိုပထမဦးစားပေးကင်တွယ်ဖြည့်ရှင်းနေပါတယ်။အစိုးရအစဉ်ဆက်လည်းကင်တွယ်ဖြည့်ရှင်းခဲ့ကြတာပါပဲ။ဒါပေမဲ့ကင်တွယ်နည်းဖြည့်ရှင်းနည်းတွေကမမှန်ကန်ခဲ့တော့ပြည်သူတွေဒုံရင်ဒုံရင်ပဲလူမှုဘဝမြင့်တက်မလာဘူးဆိုတာအားလုံးအသိပဲဥပမာအဖြစ်အတွုံးနှုံးတက်တာတဲ့စိုက်ပျိုးစိတ်ချင်းွေလိုကိစ္စရပ်တွေမှာငွေကိုတော့ချေပေးလိုက်တယ်အဲ့ဒီငွေကိုစိုက်ပျိုးရေးဘက်မှာမသုံးဘူးတောင်သူတွေကတခြားလိုအပ်တဲ့နေရာမှာသုံးလိုက်တယ်ပြန်ဆက်ရမယ့်အချိန်ရောက်တော့စိုက်ပျိုးသီးနှံကမရှိတော့ရှိတဲ့ကျွဲနွားရောင်းပြီးဆက်လိုက်တယ်အဲ့တော့ရှိပြီးသားလက်ငုတ်လည်ရင်မှာပျောက်ပြီးတော့ပိုဆင်းရဲသွားတယ်ဒါကဥပမာတစ်ခုအနေနဲ့ပြောတာပါပြောစရာတွေကတော့အများကြီးပါအဓိကပြောချင်တာကပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအနေနဲ့ပြည်သူနဲ့မကင်းကွာဘူးအများကြီးလိုပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့အတ္တကိုရှည်တမ်းမတင်ဖို့နဲ့အစိုးရဌာနဆိုင်ရာတွေလက်ပီးလက်ယူကင်းရှင်းအောင်ဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါစေ။
ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေနဲ့ပတ်သက်လို့ဘလို့မျှော်လင့်ချက်တွေရှိပါလဲဆိုပြီးတော့မေးမြန်းပြီးတော့သတင်းတင်ဆက်ပေးခဲ့တာမှဒီသရရှင်တယောက်ကလက်ရှိလူမှုဒုက္ခအဝဝကိုပထမဦးဆုံးဦးစားပေးဂိုင်တွေဖြည့်ရှင်းမှဆိုပြီးတော့အကြံပြုလာတာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါရစေ။ဒီတစ်ပတ်ရွေးချယ်ထားတဲ့သတင်းလေးကတော့ဖ Valentine's Day ချစ်သူများအနေနဲ့အမှတ်တရဖြစ်စေမဲ့သချင်းမျိုးလေးရွေးချယ်ထားပါရယ်နော်ဒီနေ့ February 14ရက်နေ့ကလည်းအနောက်တိုင်းမှာ Saint Valentine's Day ချစ်သူများနေ့လို့သတ်မှတ်ထားတဲ့နေ့တစ်နေ့ဖြစ်ပါတယ်အနောက်တိုင်းအယူအဆဆိုပေမဲ့လည်းအရှေ့တိုင်းနိုင်ငံတွေအပါအဝင်ကမ္ဘာနေရအနှက်အပြားမှာဒီ Valentine's Day ကိုအခုနှစ်ပိုင်းနေအတွင်းမှာကြဲကြဲပြင်းပြင်းလှုပ်လာကြတာတွေတွေ့ရပါရယ်နော်ဒါနဲ့ပတ်သက်ပြီးတော့သောရရှင်တချို့ရေးလာတဲ့စာတွေကိုလည်းနောက်ပိုင်းမှာပြောပြပေးချင်ပါသေးရှင်။အခုတော့သောရရှင်တွေကခုနကပြောထားသလိုဒီချစ်သူများနဲ့အမတ်တရားအနေနဲ့အချစ်အကြောင်းရေးဆိုပြီးတော့တည်ကျူးထားတဲ့သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးချင်ပါသေး။ Rihanna နဲ့အတူ Kevin Harris အားဖြည့်ပြီးတော့တည်ဆိုထားတဲ့ We Found Love အချစ်ကိုတွေ့ပြီဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော်။Kevin Harris တိဆိုထားတဲ့ We Found Love အချစ်တွေ့ပြီဆိုတဲ့သချင်းကိုနားဆင်ကြကြရတာပါ VOA ရဲ့တိချစ်တော်ရရှိနေတဲ့မြန်မာအချစ်သချင်းလေးတစ်ပုဒ်နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါသေးရဲ့နော်အခုတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုပြောပြပေးခြင်းပါတယ်မောင်ဆက်စုလွန်းဆိုတဲ့တော်ရရှင်ရေးလာတာပါရင်းနှင်းကခံစားချက်ကိုအီးမေးလ်တစ်စောင်နဲ့ရင်ဖွင့်လိုက်ပြရစီတဲ့ဟုတ်ကဲ့ဗားရီများရင်ဖွင့်ခြင်းလို့ပါလဲနော်
ကျွန်တော်မော်လိုက်မြို့မှာ EPC ကလျက်ရှစ်အသုံးပြုကမီတာကြီးတွေကိုလစဉ်မီတာအသုံးပြုမှုစစ်ဆေးခြင်းမရှိဘဲဖြန်းများနှုံတာခန့်မှန်းယူနစ်တွေနဲ့ကောက်ခံလျက်ရှိပါတယ်လစဉ်မီတာဖတ်ဖို့မဆိုထားနဲ့တစ်နှစ်တစ်ခါတော့မီတာလာဖတ်တာမရှိပေမဲ့လည်းမီအသုံးပြုကကြားသိငွေတောင်းခံလာရင်တော့သုံးဆွဲသောယူနစ်များကိုခန့်မှန်းခြေဖြင့်ထည့်သွင်းကောက်ခံထားပါတယ်ဒါအပြင်2016-2019လောက်မှဖြစ်လာနိုင်တဲ့မဟာတအားလိုင်းတွေရည်ရွယ်ပြီးရက်ွက်အချို့မှာလျက်ရှစ်တအားလိုင်းဂျိုးဟောင်းများအစားကျိုးသစ်တွေကိုလဲလဲတက်ဆင်ပေးနေပါတယ်။ဒါပေမဲ့အဲ့လိုတက်ဆင်ပြီးတဲ့နောက်နေအိမ်တွေကိုတွေ့တန်းတဲ့2039မီဂျိုများမှာခန္ဓာရင်အားနည်းပါးတာကြောင့်8044မီဂျိုတွေနဲ့အစားထိုးခိုင်းပါတယ်။အစားတို့မလဲရင်လည်းနောက်ပိုင်းဖြစ်ပေါ်လာနိုင်တဲ့မီးပေးပြဿနာတွေဟာကိုယ့်ရဲ့တာဝန်ဖြစ်ကြောင်းပြောဆိုပါတယ်။ဒါကြောင့်မီးအသုံးပြုသူအားလုံးမီးဂျိုးအစ်စ်တွေတက်ဆင်ရမှာတပေါင်းကျက်လောက်ဝန်ဆောင်မှုပေးရပါတယ်ဝန်ဆောင်ကပေးရမှာကိုသိရှိလက်ခံတော့လဲပဲလမ်းပေးမိတိုင်ကနေအိမ်ကိုမိချိုးတွေ့တန်းကကျက်တပေါင်းမှာဘလို့မှမဖြစ်သင့်ပါ၍မိအုံပြုသူများကိုစား VOA ကနေတဆင့်ရင်ဖွဲ့လိုက်ရပါတယ်ခင်ဗျာ
လားစင်မီတာကြီးကိုစစ်ဆေးမှုမပြုဘဲနဲ့အခုလိုမျိုးငွေတွေကောက်ခံပြီးတော့ဝန်ဆောင်ကဈေးတွေကိုလည်းစရင်ရှင်းလင်းခြင်းမရှိဘဲနဲ့ပြည်သူတွေစီကငွေတွေတောင်းခံနေပါတယ်ဆိုရတီတော်ရရှင်ရင်ဖွဲ့လာတာဖြစ်ပါတယ်သောရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။သောရရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်ရှင်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာ ဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်ပြည်သူရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့ချစ်သူများနဲ့အမတ်တရားသောရရှင်ကိုအချစ်သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်ဒီသချင်းလေးနားမစင်ခင်မှာသောရရှင်တို့ဒီချစ်သူများနဲ့ပတ်သက်ပြီးရေးလာကြတာကိုပြောပြချင်ပါတယ်ရင်ချင်းရိုးရှင်သောဘဝဆိုတဲ့ Facebook နာမည်နဲ့သောရရှင်ကချစ်သူများနေ့ဆိုတာမြမပြည်ရိုးရာရင်ကျေးမှုမဟုတ်ပါဘူးဆိုပြီးတော့ဒီနေ့ကျင်းပနေတာတွေလူငယ်တွေလက်ခံပြီးတော့ဒီချစ်သူများနေ့အထိမ်းအမှတ်လေးတွေလှုပ်လာတာကိုကန့်ကွက်လာပါတယ်။ဘွိုင်းလေးဆိုတဲ့တယောက်ကလည်းလှုပ်ပြန်ပြီဗျာတဲ့ဒီရင်ကျေးမှုကြီးကနိုင်ငံအနာဂတ်မကြည့်တဲ့သူတွေရှောက်လို့တာဘာမှမသိဘာမှနားမလဲတဲ့ကောင်တွေကနောက်ကနေလိုက်ယူအောင်တော့မှာပဲတဲ့သူတို့ကအဲ့လိုရေးလာတဲ့အချိန်မှာစောစေးအပေါ်ဆိုတဲ့သောရရှင်ကတော့ချစ်သူတိုင်းထာဝရပျော်ရွှင်ပါစေလို့ချစ်သူများနေ့မှာဆုမွန်တောင်းပေးခြင်းပါတဲ့စတီဗင်ကျော်ဆိုတဲ့သောရရှင်ကလည်းချစ်တဲ့သူတိုင်းပေါင်းရပါလို့ဤဆိုပြီးဆုတောင်းလာပါတယ်ရှင်။ဘာဖြစ်ဖြစ်ဒီလိုမျိုးချစ်သူများနေ့ကိုလက်ခံနေပဲပြောပြောလက်မခံဘူးပဲပြောပြောတယောက်နဲ့တယောက်ချစ်ကြတာကတော့မင်္ဂလာတစ်ပါးဖြစ်ပါရဲ့နော်။ဒါကြောင့်မလို့ချစ်သူများနေ့အမှတ်တရချစ်တဲ့သောရရှင်ရဲ့အားလုံးအတွက်တချင်းလေးတစ်ပုဒ်လက်ဆောင်ပေးခြင်းပါတယ်ရှင်။လင်းနေတဲ့ချင်းချင်းပြည့်စုံထားတဲ့အမြဲတမ်းဆိုတဲ့တချင်းလေးကိုနားဆင်ကြပါကြပါဦးနော်။
ကိုမြမင်းပိုင်ယူငါတွေ့မြမလို့လဖူ
ရာရာနဲ့တယောက်တည်
း I can you turn it to Driga the soul time by ငါလေးမင်းလည်းတွေ့ကိုဝင်းမေးစမေးရင်ခွင်တဲ့ငါမင်းတို့သက်ရှင်နေပေးဆက်ချင်ဆုံးနိုင်မင်းတယောက်တည်
းယုံကြည်တာ
ငါတန်ဖို့ထားနေမင်းဒီပြုံးတွေတွေ့ဘာမှမတန်တာတော့ဘူးအိမ်မက်လေး
ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွေနေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမြင်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ခုတော့ကမ္ဘာတလားထူခြားဆန်းများသတင်းများအစီအစဉ်မှာမခင်ပြူတွင်နဲ့ကုသညွန့်ဦးတို့ကတင်ဆက်ထားပါရယ
်။ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကအမှုပညာပြပွဲမှာတော့ပြပွဲလာသူတွေထံကနေထူးခြားကြလူခံပါရယ်။ပလတ်စတစ်စနဲ့လှုပ်ထားတဲ့ဂါဝင်လူခစ်သစ်အမှုပညာလက်ရာတွေကိုခင်းကျင်းပြသထားတဲ့ဗိုလ်စားပြတဲ့ကိုလာကြတဲ့သူတွေအနေနဲ့ပြပွဲကအမှုပညာလက်ရာတွေကိုလိုချင်တဲ့ဆိုရင်အခကြီးငွေပေးစရာမလိုပဲကိုယ့်စိတ်ကူးတဲ့ရှိတာတွေနဲ့အလဲလဲလှုပ်ဖို့အစီအစဉ်ထားတာပါ။ကိုလိုချင်တဲ့အမှုပညာလက်ရာနဲ့ကိုယ့်ဘက်ကလဲချင်တာကိုမှတ်စုစက်ကူလေးတွေနဲ့ပြပွဲနေရာမှာကဲ့ကြရတဲ့အထဲမှာတော့ကားမောင်းတင်ပေးမယ်ညစာကျွေးမယ်ဆိုပြီးတော့ကန်လန်းတာနောက်အပန်းပြေခီးထွက်နိုင်အောင်စီစဉ်ပေးမယ်ကောက်ဝဲလက်မှတ်ပေးမယ်လို့ကန်လန်းထားတာမျိုးတွေလည်းပါပါတယ်ဆက်တဲ့ချိန်မြောက်ပြပွဲကိုစီစဉ်သူတွေကတော့အမှုပညာပြပွဲတွေကိုချိလိမရှိတဲ့ပရိသတ်တွေကိုဆွဲဆောင်နိုင်ဖို့အမှုပညာရှင်တွေနဲ့ထိတွေ့နိုင်ဖို့အမှုပညာလောကအတွက်ငွေကြေးသက်သက်မဟုတ်ဘဲအသွင်တစ်မျိုးနဲ့ဈေးကွက်ချဲ့ထွင်နိုင်ဖို့ရည်ရွယ်ပြီးတော့စီစဉ်ခဲ့တာလို့ပြောပါတယ်ဒီနေ့ပြပွဲမှာပကြီကားတွေပြသထားတဲ့အမှုပညာရှင်ရန်လီစီကတော့သူ့လက်ရာတွေဟာယူရိုငွေ3000လောက်နဲ့ရောင်းချလိမ့်ရှိပေမဲ့
အခုတော့ပြောစရာတခုခုနဲ့လဲချင်တယ်လို့ဆိုပါရယ်ဘလူးပညာလက်ရာတွေကိုအလဲလဲလုပ်တဲ့စိတ်ကူကတော့1980ပြည့်လွန်နှစ်တွေကအစပေါ်ခဲ့တာပါဒီနှစ်ပြပွဲကိုတော့လမ်းပေါ်ကဘလူးပညာတွေကိုအခြေခံတဲ့ပွဲတစ်ခုအဖြစ်စီစဉ်ထားပြီးလာကြည့်တဲ့ပရိသတ်တွေအနေနဲ့ပြပွဲနိုင်ရန်ပေါ်မှာအမှုပညာလက်ရာတွေအမတ်တရချန်ရစ်ခဲ့ကြဖို့လဲတိုက်တွန်းထားပါရယ်ရှင်
ဇန်နဝါရီပုံမြင်တဲ့ကလူဆန်းဆန်းပြပြတွေ့ရမယ်အပြာရောင်မှန်တွေအပြည့်နဲ့စောက်ထားတဲ့အီယာမဒေါက်ဖနက်ပုံစံအဆောင်ကြီးတစ်ခုကိုထိုင်ဝမ်ကျွန်းမှာဖွင့်လှစ်လိုက်ပါတယ်။မင်္ဂလာခမ်းမအဖြစ်နဲ့အသုံးပြုမဲ့အဆောင်ကြီးရဲ့နောက်ခံရာဇဝင်ကတော့ကြည်ကွဲစရာပါ။1950ပြည့်လို့နှစ်တွေတုန်းကစိန်အစိတ်တင့်ရာကနေပြီးတော့ရလာတဲ့ Blood Food ယောဂခံစားခဲ့ရသူတွေကိုရည်စူးပြီးတော့ဆောက်လုပ်ခဲ့တာဖြစ်ပါတယ်။ဝေဒနာရှင်ချို့တက်ကတော့ Blood Food ယောဂဆိုတဲ့အတိုင်းခြေောက်တွေညိုမဲပြာနှံ့လာပြီးတော့နောက်ဆုံးမှဖြတ်တောက်ကုသခဲ့ရတဲ့အထိပါ။ဝိညာဉ်ရှင်မျိုးသမီးတွေဟာဆိုရင်လေခွဲခြားဆက်ဆံခံခဲ့ရသလိုအိမ်အောင်ပြုမိသားစုဘဝထူထောင်မှုမဖြစ်နိုင်တော့သလိုဒေါက်ဖနာလှလှစီးနိုင်မှုဆိုတာကလည်းဝေလာဝေးဖြစ်ခဲ့ရပါတယ်။ဒီအတွက်ကြောင့်လေယောဂဆူဒန်ခံစားခဲ့ရသူတွေကိုအမှတ်ရနေကြဖို့ဒီကနေ့ချိန်မှာအမျိုးသမီးတွေကိုယ့်ရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်ခွင့်ရလာတဲ့အခြေအနေတွေကိုထင်ဟပ်ဖို့ရည်ရွယ်ပြီးတော့ဆောက်လုပ်ခဲ့တာလို့ဒေသခံအနာဘာညီကပြောပါတယ်။55ပြည့်အမြင့်ရှိတဲ့အီယာမဒေါက်ဖနာပုံအဆောင်ကြီးကိုဇန်နဝါရီလထဲမှာပဲဆောက်လုပ်မှုတွေပြီးတက်ခဲ့ပြီးတဲ့နောက်အခုခါမှာတော့အလဲပတ်လာကြတဲ့သူတွေဓာတ်ပုံလာရိုက်တဲ့သူတွေနဲ့စီကားနေပါပြီ
။အမေရိကန်ပြည်ထောင်စုမှာနှင်းတွေနဲ့ဗဟုရုပ်ထုတဲ့ပြိုင်ပွဲကိုတော့ပြည်နယ်၁၁ခုကအသင်းပေါင်း15သင်းပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။နေဘေကျော်ဗဟုပညာရှင်ဒေးဗစ်အန်ဒရူးစ်နဲ့အဖွဲ့ကတော့ထူးထူးခြားခြားတကမူးအဖိုးကြီးရုပ်ထုကိုထုတ်လုပ်ကြပါရယ်အန်ဒရူးစ်နဲ့အဖွဲ့ဟာ3-7တိုက်ချန်ပီယံဆုခုခဲ့တဲ့ဗဟုအဖွဲ့လည်းဖြစ်ပါရယ်မနစ်ကသူ့အသင်းမှာပါခဲ့ကြတဲ့နှစ်ယောက်ကတော့ပြိုင်ဘက်အသင်းအဖြစ်နဲ့ဒီနှစ်မှာဝင်ပြိုင်လာပါရယ်သူတို့ထုတ်ခဲ့တဲ့နှင်းဗဟုရုပ်ထုကတော့ Spin Cycle လို့ခေါ်တဲ့စေတစာဆန်ဆန်တော်နေဒိုမုန်တိုင်းပုံပါပြိုင်ပွဲဝင်သူတွေအနေနဲ့နှင်းဗဟုထုရမှာလွှာတွေပစိန်တွေဒစင်းတွေညာစင်တွေ၊ခေါ်ပြားတွေလိုအိမ်သုံးပစ္စည်းတွေကိုပဲအသုံးပြုခွင့်ပေးထားပါတယ်။ချန်ပီယံစုကတော့ဘဝပညာရှင်တွေရဲ့ဖန်တီးနိုင်စွမ်းနည်းပညာကျွမ်းကျင်မှုနဲ့ရုပ်ထုတွေကပါကျင်တဲ့သတင်းစကားတွေအပေါ်အကဲဖြတ်ပြီးဒိုင်လူကြီးတွေကရွေးချယ်ကြမှာဖြစ်ပါတယ်ရှင
်။ကဘာသလွားထူချာဆမ်းမြအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ဒီအစီအစဉ်ကိုခုလိုတင်ငွေနဲ့ညပိုင်းမှာအသစ်ထုတ်လင်းပေးနေပြီးတော့ပြန်လည်ထုတ်လင်းချက်ကိုတော့တင်လာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းစီစဉ်ရွေးမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တည်င်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်
။အမေရိကန်နိုင်ငံတော်တရားရုံးချုပ်မှတက်တန်းအကြဆုံးတရားသူကြီးအန်ထိုနင်းစကယ်လီယာဟာမနေ့ကကွယ်လွန်သွားပါတယ်။တရားသူကြီးစကယ်လီယာဟာတက်ဆက်ပြည်နယ်အတွင်းကအပန်းဖြေမြို့တစ်ခုဖြစ်တဲ့ Cibolo Creek Ranch မှာလူကြီးယောဂါနဲ့ဒီအိတ်နေရင်တော့ကွယ်လွန်သွားတာပါ။အသက်86နှစ်ရှိပြီဖြစ်တဲ့ရှီယိုဇဲဝါရီစကယ်လီယာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်းရော်နီရီဂန်က1986ခုနှစ်ကခန့်အတာကိုပေးခဲ့တာကြောင့်သူဟာတက်တန်းအကြဆုံးတရားသူကြီးတဦးလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအယ်ဘေးနီးယားနိုင်ငံကိုရောက်ရှိနေပြီးနိုင်ငံခေါင်းဆောင်တွေကိုဥပဒေစိုးမိုးရေးဆက်အကောင့်ထဲပို့ဖို့အပါအဝင်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုမြင့်တင်မှုအစတာတွေကိုဆွေးနွေးခဲ့ပါတယ်။၄နိုင်ကြာဒီကနေ့ခီးစဉ်အတွင်းထရရနာမှာဝန်ကြီးကယ်ရီဟာဝန်ကြီးချုပ်အက်ဒီရမအပြင်နိုင်ငံသားရေးဝန်ကြီးနောက်အတိုက်ခံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတဘရက်ဥဘားမားနဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံအဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်မှာဖေဖော်ဝါရီ15ရက်နဲ့16ရက်နေ့တွေမှာနှစ်ရက်ကြာထိပ်သီးအစည်းအဝေးကျင်းပမှာဖြစ်ပါတယ်။ဒီအစည်းအဝေးပွဲကိုမြန်မာသမ္မတဦးသိန်းစိန်ကိုစားဒုတိယသမ္မတဦးညံထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာအစည်းအဝေးကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံကထွက်ခွာသွားပြီဖြစ်ပါတယ်။ဒုသမ္မတဦးညံထွန်းနဲ့ဒူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးဝနမောင်လင်းဦးရဲထွတ်ဒေါက်တာကန်စော်နဲ့ဒေါက်တာထွန်းရှင်တို့လိုက်ပါသွားခဲ့ပါတယ်။ဒီအစည်းအဝေးမှာစီဝါရေးနောက်ကုံသွေးရေးရင်းနှီးမြှုပ်နှံမှုဆိုင်ရာအကြောင်းအရာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါရှင်။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆုမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Sonyak ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24/30/40ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေ။ကျမအနားငလာပါ
This program has come to you from the Voice of America, Washington.